Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်အော်တိုဘာလ30ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုစမိုးဝီနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။လူလည်းကြေညာထားတဲ့စပိန်နိုင်ငံကတလူနီးယားဒေသမှာတနင်္လာနေ့လူလူစုဝေးပွဲတစ်ခုပြီးတဲ့နောက်အခြေအနေဟာမုံတိုင်းမလာခင်ညီတဲ့ချင်းမျိုးရှိနေပါတယ်။အမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးတူကောင်းဆောင်တဲ့အဆင့်မြင့်ကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တစ်ခုဒီကနေ့စတင်ပါတယ်။ရခိုင်ကျက်တဲကိုဖြစ်ရှင်ရေးတရုတ်နဲ့ဘင်္ဂလားဒေ့ရှ်ပူးပေါင်းအဖြေရှာကြမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်တမ်မတ်ကြီးကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေမှာတော့ရခိုင်ပြည်နယ်ထဲမှာခွဲခြားဆက်ဆံမှုဖိနှိပ်မှုတွေကြောင့်လူငယ်တွေရဲ့ပညာရေးဆုံးရှုံးပြီးအနာဂတ်ပျောက်ဆုံးနေတဲ့အကြောင်းရိုက်ကူးတင်ပြထားတဲ့စစ်တွေရုပ်ရှင်မှတ်တမ်းကိုအမေရိကန်လွှတ်တော်ပါဝင်ကုလသမဂ္ဂဌာနချုပ်နဲ့နာမည်ကြီးတက္ကသိုလ်တွေမှပြနေပါတယ်
။ဒီရုပ်ရှင်ဟာအင်ဂျန်မှပဲဒီပြိပခာနဲ့ရခိုင်မှာဖြစ်ပျက်နေတဲ့အခြေအနေတစ်စုံလုံးကိုနားလည်အောင်လုပ်ပေးနိုင်တယ်လို့သူတို့မှတ်ချက်ပေးပါတယ်။ဒုတိယချက်ကတော့
စစ်တွေရုပ်ရှင်ကထုတ်လုပ်တဲ့Smile Education and Development Foundation တည်ထောင်သူရဲ့ပြောပြချက်နဲ့အတူသိကြရမှာပါ။မြန်မာဒီမိုကရေစီရေးရာဆွေးနွေးကမှာတော့ရခိုင်ပြည်နယ်တွင်ဖြစ်နေတာတွေကိုအဓိကဆောင်ကြည့်ပြီးအခုဖြစ်ရမှာအဓိကတာဝန်ရှိတဲ့မြန်မာစစ်တပ်ကိုဖိအားပေးနိုင်မယ့်နည်းလမ်းတွေချမှတ်နိုင်ဖို့ Congress လွှတ်တော်အမတ်တွေစ조사နေကြတဲ့အကြောင်းနားဆင်ရပါမယ်။ဒီလိုအစည်းအဝေးတွေမတိုင်ခင်အခုရင်ဆုံးအောက်တိုဘာလ30ရက်တနင်္လာနေ့မနက်ဖြန်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစာမိုးဝေတို့ကြီးညာပါမယ်ရှင်။
ထောင်မောင်းဆော်သောကက်တလန်ဒေသခံတွေပါဝင်တဲ့စပိန်နိုင်ငံညီညွတ်ရေးတောင်းဆိုဆန္ဒပြပွဲတစ်ခုတနင်္လာနေ့ကလုပ်ခဲ့ပြီးတဲ့နောက်စပိန်နိုင်ငံကက်တလူနီးယားဒေသမှာအခြေအနေငြိမ်သက်နေပါတယ်။စုဝေးပွဲကအေးချမ်းချမ်းရှိခဲ့ပြီးရဲတပ်ဖွဲ့ရဟန်းတွေကကောင်းငင်ကနေလှည့်လည်စောင့်ကြည့်ခဲ့ပါတယ်။စပိန်နိုင်ငံတော်အလံတွေဖုံးလွှမ်းထားတဲ့ကြားမှာစပိန်နိုင်ငံအတွင်းရှိပါစေလို့အတိပဲရတဲ့ Viva España ဆိုတဲ့ကြွေးကြော်သံတွေကိုဆန္ဒပြသူတွေအော်ဟစ်ကြွေးကြော်ကြပြီးကက်တလန်သမ္မတ Carles Puigdemont ကိုထောင်ချဖို့တောင်းဆိုကြပါတယ်။မစ္စတာဘူဒီမွန်ကတောက်ကြံနေမှာကက်တလန်ဒေသလွတ်လပ်ရေးကြေညာခဲ့ပြီးတဲ့နောက်သိမကြခင်ပါပဲအဲ့ဒီဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုစပိန်အစိုးရကယူသိမ်းခဲ့ပါတယ်ဒါပေမဲ့လည်းခံမှန်းကြီးလူပေါင်း3သိန်းလောက်တက်တဲ့ကက်တလန်မြို့တော်ကလူလူစုဝေးပွဲပြီးတဲ့နောက်အေးချမ်းနေတဲ့အခြေအနေဟာမုံတိုင်းမလာခင်ငြိမ်သက်ခြင်းမျိုးလိုဖြစ်နေပါတယ်နှစ်ဖက်စလုံးကတခြားဘက်ရဲ့သဘောထားကိုလက်လျောဖို့မမြင်တာကြောင့်ထိတ်တဲဖြစ်နေတာကနေလာမယ့်ချက်တွေအတွင်းကက်တလူနီးယားဒေသမှာဘာတွေဖြစ်လာမယ်ဆိုတာခံမှန်းနိုင်သူမရှိသလောက်ပါစပိန်ရှိမြောက်ရာကကက်တလန်ဒေသကိုစပိန်ဆိုရကဒီကနေ့တနင်္လာနေ့ကစပြီးဘယ်လိုပုံစံမျိုးတိုက်ရိုက်အုပ်ချုပ်မလဲဆိုတာနဲ့ခွဲထွက်ရေးဝါဒီတွေကဘယ်လိုတုံ့ပြန်မလဲဆိုတာတွေကနေနောက်ထပ်ဘာတွေဖြစ်လာမလဲဆိုတာကိုအဆုံးဖြတ်ပြီးမှဖြစ်ပါတယ
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်တင်မြှောက်ပွဲမှာရုရှားကဂျာဝင်ဆွတ်ဖက်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရာဇဝဲမှုကြောင့်ရစွဲချက်တင်တော့မှဖြစ်ပါတယ်ဒီစုံစမ်းစစ်ဆေးမှုဟာမကောင်းဆိုးဝါးနိုင်ငံရေးမှာကဝေဖမ်းပွဲတစ်ခုဖြစ်တယ်ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာပြောကြားစင်မှာပဲအခုလိုဆွဲချက်တင်မှုဖြစ်လာရတာပါအဓိကသတင်းဌာနတွေတော်တော်များများကတော့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့စစ်ဆေးတွေ့ရှိချက်တွေအရထွက်ပေါ်လာတဲ့ဆွဲချက်တွေကို Federal Grand Jury အဖွဲ့ကတောက်ကြနေမှာအတည်ပြုပေးခဲ့တယ်လို့ဖော်ပြကြပါတယ်ဆွဲချက်တွေနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့တန်တရားရှိသူတစ်ယောက်ကိုဒီကနေ့တနင်္လာနေ့မှာထုတ်ဖော်နိုင်တယ်လို့ဆိုပါတယ်မိသူမိဘကိုရည်ရွယ်ပြီးတော့ပြုလုပ်တယ်ဆိုတာနဲ့ဆွဲဆိုမဲ့ဆွဲချက်ဟာဘာဖြစ်တယ်ဆိုတာလက်တော်မသိရသေးပါဘူးဒါတွေဟာဖက်ဒရယ်ခုံရုံးရဲ့အမိန့်နဲ့ပြုလုပ်ထားတာဖြစ်ပါတယ်ဒါပေမဲ့ဒီဆွဲချက်တွေဟာကိုလာတက်တန်းရှိတဲ့ထရမ့်အစိုးရအတွက်တမိုင်းတွင်မဲ့ထူးခြားဖြစ်စဉ်တစ်ခုဖြစ်နေပါတယ်သမ္မတထရမ့်ဟာသူ့ရဲ့ရွေးကောက်ပွဲမဲဆွဲခြင်းကရုရှားနဲ့ဆက်ဆက်ပတ်သက်နေတဲ့အကြောင်းအရာတွေကိုစစ်ဆေးမှုနဲ့ပတ်သက်ပြီးတော့မကြာခဏဆိုသလိုချိုးချိုးနှိမ်နှိမ်ပြောလို့ရှိပါတယ်ဒီလောက်ရဟာရွေးကောက်ပွဲမှာသူ့ရဲ့ပြန်ပက်ဒီမိုကရက်တစ်ပါတီရဲ့လက်ချက်ဖြစ်တယ်လို့လည်းစိုးရကတက်ခဲ့ပါတယ်
ဆိုမာလီယာနိုင်ငံမိုဂါဒီရှိမြို့တော်ကဟိုတယ်တလုံးကိုအယ်ရှာဘပ်စစ်သွေးကြွတွေဝန်တိုက်တာကြောင့်လူ28ယောက်ထက်မနည်းသေဆုံးရပြီးတဲ့နောက်ရဲချုပ်နဲ့ထောက်လွှမ်းရေးအကြီးအကဲတို့ကိုယာရုကထုတ်ပြလိုက်ပါတယ်။ဆိုမာလီရဲတပ်ဖွဲ့အကြီးအကဲရဲဘော်ချုပ်ကြီးအဗ်ဒီဟာကင်ဒါဟီယာဆိုင်နဲ့ထောက်လွှမ်းရေးအဖွဲ့အကြီးအကဲအဗ်ဒူလာဟီမိုဟာမက်အာလီဆမ်ဘာလူရှိတို့ကိုယာရုတွေကနေထုတ်ပြလိုက်တယ်ဆိုတာပြန်ကြားရေးဝန်ကြီးအဗ်ဒီရမန်အိုမာအော့စမန်ကအတည်ပြုပါတယ်။လူညိုရေးဆိုင်ရာအဖွဲ့အစည်းတွေစီကနေမျှော်လင့်တာကလူအပ်တဲ့ထောက်လွှမ်းရေးအချက်အလက်တွေကနေဒီလိုတိုက်ခိုက်မှုမျိုးကိုတားဆီးသင့်ခဲ့တယ်ဆိုတာပါပဲလို့ဝင်းကြီးအော့စမန်က VOA ကိုပြောပါတယ်။ NASA Hablot 2 ဟိုတယ်ဝင်ပေါက်မှာထရက်ကားနဲ့တင်လာတဲ့ဖောက်ခွဲပစ္စည်းတွေကိုစနေနေ့နောက်ပိုင်းကဖောက်ခွဲပြီးတဲ့နောက်စစ်သွေးကြွတွေဟိုတယ်ထဲဝင်တိုက်တာပါ။အယ်ရှာဘပ်စစ်သွေးကြွ5ဦးကဝင်တိုက်တာဖြစ်ပြီး3ယောက်ကိုရဲကဖမ်းမိပြီးတော့တယောက်ကိုပြစ်တက်လိုက်ပြီးတယောက်ကတော့ ထရကားဖောက်ခွဲရမှာတည်ဆုံနေလို့ဝင်းကြီးအော်စမန်ကပြောပါတယ်တိုက်ခိုက်မှုကိုသူတို့လုပ်တာလို့ဖြစ်ပြီးမိနစ်ပိုင်းအတွင်းမှာပဲအယ်ရှာဘတ်အဖွဲ့ကကြေညာပါတယ်ဇနီနေ့ကပဲလွတ်တော်အဆောက်အဦးဟောင်းနာမှာဒုတိယကားဘုံးဖောက်ခွဲမှုမှာတော့ဒဏ်ရာရသူတွေရှိခဲ့ပါတယ်အဲ့ဒီနေရာမှာရဲတပ်ဖွဲ့ကစစ်ဆေးရေးဂိတ်တွေခြားထားတာကြောင့်မြို့တော်မှာလုံခြုံမှုအရှိဆုံးနေရာတွေကတခုဖြစ်ပါတယ်။နာဇာဟာဘလော2ဟိုတယ်တစ်ပွိုက်မှာသမရနန်းတော်ဆိုမာလီအမျိုးသမီးအဖွဲ့ဌာနချုပ်ထောက်လန်းရေးနဲ့လုံခြုံရေးအဖွဲ့ရဲ့အချင်းထောင်အပါအဝင်တခြားဟိုတယ်အများပြားလည်းရှိနေပါတယ်
။တောင်ကိုရီးယားနိုင်ငံရဲ့အရှိဘက်ဆွန်းမှာရှိတဲ့ဒေါက်တာကျွန်းကိုဂျပန်ကသူ့ရဲ့ပိုင်းနဲ့နေမည်ဖြစ်တယ်ဆိုပြီးတော့ထပ်မံပြောဆိုလိုက်ပါတယ်။အစိုးရရဲ့အင်တာနက်ဝက်ဘ်ဆိုက်ပေါ်ကတင်ကြမှုအထောက်အပြုဆောင်မျက်နှာပေါ်မှာတနင်္ဂနွေနေ့ကဖော်ပြခဲ့တာဖြစ်ပြီးတော့ဒီလုပ်ရအတွက်တောင်ကိုရီးယားထံကနေကန့်ကွက်မှုတွေထွက်ပေါ်လာနိုင်ပါတယ်။စက်တာမာစီရင်စုနေကနေတင်ထားတဲ့တင်ကြမှုအထောက်အပြုဆောင်မျက်နှာမှာဒေါက်တာဟာဂျပန်ရဲ့ပိုင်တဲ့နေမီအတွင်းမှာတရှိပြီးကျွန်းကိုတောင်ကိုရီးယားနိုင်ငံကသိမ်းပိုက်ထားတာဟာတရားမဝင်ဘူးလို့ဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံကအဲ့ဒီကျွန်းပေါ်မှာ1956ခုနှစ်ကလေးကရဲတပ်ဆွဲတစ်ခုတပ်ဆွဲထားတာပါ။တနင်္ဂနွေနေ့မှာတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတောင်ကိုရီးယားဘက်ကဘာမှတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူးအခုနောက်ဆုံးဖြစ်ရဟာမတ်လမှာထုတ်ပြန်တဲ့ဂျပန်ပညာရေးတင်ယိုညွန်းနိုင်ရဲ့နောက်ဆက်တွဲဖော်ပြချက်ဖြစ်ပြီးတော့ဒေါက်တာကျွန်းဟာဂျပန်ရဲ့နေမီပိုင်နဲ့ဖြစ်တဲ့အကြောင်းမူလတန်းနဲ့အလေတန်းတွေမှာတင်ကြားဖို့ဖြစ်တယ်လို့သိရပါတယ်ခင်ဗျာ
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ကနေတနင်္လာမနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်နိုင်ငံသားရေးဌာနကအကြီးအကဲတာဝန်ရှိသူတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာအော်တိုဘာလ29ရက်နေ့ကနေနိုဝင်ဘာလ4ရက်နေ့အထိ6ရက်ကြာခီးစဉ်တစ်ခုနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်သွားကြပါပြီ။ဒီအဖွဲ့ကိုလူဦးရေ၊ဒုက္ခသည်တွေနဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကဦးဆောင်ပါတယ်။ရခိုင်ပြည်နယ်အကြက်တဲကနေပေါ်ပေါက်လာတဲ့လူသားဆိုင်ရာနဲ့လူခွင့်ရေးဆိုင်ရာစိုးရိမ်ပွဲအခြေအနေတွေကိုဖြေရှင်းရင်းနဲ့မြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့ဒေသတွင်းကအိုးအိမ်စွန့်ထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးပို့တဲ့လုပ်ငန်းတိုးတက်စေရေးနီးလန်းရှာဖို့သွားကြတာဖြစ်တယ်လို့အော်တိုဘာလ29ရက်နေ့ဇွဲနဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အစိုးရကိုယ်စားလှယ်ဖွဲ့ထဲမှာပါဝင်တဲ့တခြားဖွဲ့ဝင်တွေကတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့အလို့ကန်ဆိုင်ရာဘယူရိုကဒူးလက်ထောက်ဝန်ကြီးစကော့ဘတ်စ်ဘီတောင်နဲ့ဗဟိုအာရှဒေသရေးရာဌာနကယာယီဒူးလက်ထောက်ဝန်ကြီးထွန်ဖော်စတာနဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာဘယူရိုရုံးညွှန်ကြားရေးမှူးပက်ထရစ်ရှာမဟော်နီတို့ဖြစ်ပါတယ်။ဒီအဖွဲ့ဟာလက်ရှိဖြစ်နေတဲ့အကြအတဲပေါ်အမေရိကန်နဲ့နိုင်ငံတကာရဲ့တုံ့ပြန်လှုပ်ဆောင်မှုအနေနဲ့တားရှိခံမဲ့အဖြစ်တွေကိုစူးစမ်းရှာဖွေဖို့သက်ဆိုင်ရာတာဝန်ရှိသူတွေအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။မြန်မာနိုင်ငံမှာဆိုရင်တန်တမန်အတိုင်းဝိုင်းအစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတွေကုလသမဂ္ဂနိုင်ငံတကာနဲ့လက်တွဲလှုပ်ဆောင်ပေး NGO တွေကတာဝန်ရှိသူတွေနဲ့တွေ့ဆုံပါမယ်။အကြအတဲရဲ့လက်ရှိအခြေအနေအကြမ်းဖက်အခြေအနေကြောင့်ထိခိုက်ရန်ဒေယာသူတွေကိုကာကွယ်ပေးရေးအားပေးဖို့နဲ့လူခွင့်ရေးချိုးဖောက်သူတွေတာဝန်ခံမှုရှိစေဖို့ဒီခိုင်ပြည်နယ်ကဗေးဒဏ်သင့်လူလူအတွက်အကူအညီတွေအကန့်အသတ်မဲ့ခွင့်ပြုရေးတိုက်တွန်းဖို့ထွက်ပြေးသွားသူတွေကိုစံထားနဲ့ကိုဘေးကင်းလုံခြုံကုန်သေးခါရှိစွာပြန်လည်နိုင်ဖို့ရာအကာအကွယ်ပေးနီလန်းထူထောင်ရေးဖိအားပေးဖို့ဆွံ့ရွေးသွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့အစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတွေအလှူရှင်တွေလူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေနဲ့ယာယီလက်တော်ဝန်ကြီးစိုင်မွန်ဟန်ရှော့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ပြစ်ဆိုမှာမယ်။ဘင်္ဂလားဒေ့ရှ်ကိုအလုံးရင်းနဲ့ထွက်ပြေးလာသူတွေအတွက်အသက်ကယ်လိုအပ်ချက်တွေကိုထိရောက်စွာဖြည့်ဆည်းပေးနိုင်ရေးအခြေအနေတိုးတက်စေဖို့ကြိုးပမ်းမှုတွေကိုဆွံ့ရွေးပါမယ်။ကိုယ်စားလှယ်ဖွဲ့ဟာကောက်ဆစ်ပဇာဒေသကိုတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံဖို့လည်းစီစဉ်ထားပါတယ်။အဲဒီမှာထွက်ပြေးလာသူတွေပြောပြတာကိုနားထောင်ပြီးလူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီပေးနေတာတွေကိုစမ်းစစ်လေ့လာပါမယ်။ဒါ့အပြင်အကူအညီလိုအပ်ချက်တွေကိုတည်အောင်လုပ်ပြီးလူသားချင်းစာနာမှုအထောက်အပံ့တွေပေးပို့တာမှာတိုးတက်မှုရှိစေမယ့်နည်းလမ်းတွေကိုအကြံပြုပြောဆိုသွားမယ်လို့နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ရိုဟင်ဂျာအရေးကိစ္စကိုဖြေရှင်းဖို့အတွက်တရုတ်နဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေအတူတကွတွေ့ဆုံဆွေးနွေးကြဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်သမ္မတကြီးမတ်မင်ကွင်းကအောက်တိုဘာလ29ရက်နေ့မှာပြောကြားလိုက်ပါတယ်။ကျွန်တော်တို့အနေနဲ့လဲရိုဟင်ဂျာပြဿနာမှာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အတူရပ်တည်သွားမှာဖြစ်တယ်လို့ဆိုတဲ့ကျွန်တော်တို့ရဲ့တန်တိထံကိုပြောထားပြီးဖြစ်ပါပြီ။ဒီကိစ္စကိုအစောလျင်ဆုံးငြင်းငြင်းချမ်းချမ်းနဲ့ဖြေရှင်းသွားနိုင်မယ်လို့မျှော်လင့်ထားကြောင်းသမ္မတကြီးကပြောပါတယ်။ စီးပွားဆက်ဆံရေးဌာနမှကျင်းပတဲ့တရုတ်နိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထောက်ပံ့တဲ့မိသက်ပစ္စည်းတွေအတွက်ဆော်ရက်စာတန်းတွေလွှဲပြောင်းပေးအပ်တဲ့အခမ်းအနားမှာတာမတ်ကြီးကမင်းကွန်းပြောကြားရမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဟာတရုတ်နိုင်ငံရဲ့မိတ်ဆွေတန်းပြီးတွေဖြစ်ကြပါတယ်လို့လည်းတာမတ်ကြီးကပြောပါတယ်ညီကိုနိုင်ငံတွေဖြစ်တဲ့တရုတ်နဲ့ဘင်္ဂလားဒေ့ရှ်တို့ကတာဝန်ရှိသူတွေအတူတူထိုင်းပြီးတော့ဒီပြဿနာကိုဖြေရှင်းကြရပါလိမ့်မယ်။ဆွေးနွေးမှုကနေမြင်လာတဲ့တိုးတက်မှုတချို့ရှိတယ်ဆိုတာကိုကျွန်တော်တို့တွေ့နေရပါတယ်ဆိုပြီးတော့လည်းတာမတ်ကြီးကပြောဆိုပါတယ်ခင်ဗျာ
။မြန်မာတပ်မတော်နှင့်နိုင်ငံဝန်ထမ်းကောင်းများအားထောက်ခံပွဲဆိုတဲ့ကြီးတက်စုဝေးပွဲတစ်ခုကိုအော်တိုဘလာ29ရက်တနင်္လာနေ့ကရန်ကုန်မြို့မှာလုပ်ပါတယ်။ဒီပွဲကိုတပ်မတော်ချင်းမြတ်နိုးသူများအဖွဲ့ရန်ကုန်ကကြီးမှုကျင်းပတာလို့ပြည်တွင်းသတင်းတွေမှာဖော်ပြကြပါတယ်။ဒဂိုင်းမီနာမှာဂျာဖက်တိုက်ခိုက်မှုတွေဖြစ်ပြီးနောက်ပိုင်းတပ်မတော်ကစစ်ဆင်ရေးလုပ်တာကနေဒုက္ခသည်အများပြားဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားပြီးတဲ့နောက်နိုင်ငံတကာအစိုးရတွေကုလသမဂ္ဂနဲ့တခြားလူခွင့်ရေးဖွဲ့တွေကအထူးသဖြင့်တပ်မတော်ကိုဝေဖန်ပြောဆိုတာတွေထွက်နေချိန်မှာပဲအခုထောက်ခံပွဲကိုလုပ်ကြတာပါ။ရန်ကုန်မြို့ကဘာကြီးဖျားလန်းအလံပြဖျားလန်းတွေတိုင်းစီတန်းလှည့်လည်ပြီးရန်ကုန်မြို့တော်ခန်းမရှိကားရနာရနေရာမှာလုပ်တဲ့ချီတက်စုဝေးပွဲမှာလူ2000ကျော်ပါဝင်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။နေကြောင်းဆောင်ကင်းစကန်တွေကိုအစိုးရဝါဒီတွေကတိုက်ခိုက်တဲ့အတွက်တမတော်ကစစ်စင်ရေးလို့ရှင်းလင်းတာဖြစ်ပြီးအစိုးရခေါင်းဆောင်တွေရဲ့ညွှန်ကြားချက်နဲ့အညီလှုပ်ဆောင်ခဲ့တာဖြစ်တယ်လို့စစ်ဖက်အကြီးအကဲတွေကပြောထားပါတယ်။ဒါပေမဲ့လည်းဒီစစ်စင်ရေးမှာအင်အားလွန်ကျွန်သုံးပြီးတော့လိုအပ်တာတွေပိုပြီးအပြင်းထန်လုပ်ခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာတခြားအဖွဲ့အစည်းတွေကစွပ်စွဲထားပါတယ်
။နောက်ရဆန်သွားတဲ့ထိုင်းပြည်ကြီးဘူမိဖွန်အဒူရတဲ့အတွက်အစိုးရကတတ်မှတ်တဲ့တရားဝင်ဝန်ထမ်းပူဆွေးမှုကာလတစ်နှစ်တာကာလပြည့်မြောက်သွားပြီးတဲ့နောက်ငါးရက်ကြာကျင်းပတဲ့ဇာပနာအခမ်းအနားနောက်ဆုံးအစီအစဉ်ဖြစ်ကြံရစ်တဲ့အယိုးနဲ့ပြားတွေကိုနောက်ဆုံးထားရှိမဲ့နေရာစီတနင်္ဂနွေနေ့ကတည်ဆောင်သွားခဲ့ပါတယ်။ဘီရင်ကြီးရဲ့အန်တီမဇာပနာအစီအစဉ်ကိုတက်ရောက်ဖူးမြော်ဖို့အတွက်ထောင်ပေါင်းများစွာရှိတဲ့ပြည်သူတွေဟာဘန်ကောက်မြို့တော်ကလမ်းမတွေပေါ်တက်လာခဲ့ကြပါတယ်။နိုင်ငံတော်ကားကတန်းနဲ့ချီတဲ့ပြည်သူတွေဟာလည်းဇာပနာအထိတ်မှအခမ်းအနားတွေကျင်းပရာနေရာတွေမှာစုယုံတက်ရောက်နေပါတယ်။ဒလီထုံနှန်းစင်လာရကွဲလွန်သူဘီရင်ကြီးရဲ့ရုပ်ကျွင်းကိုမြင်းပေါ်မှာတင်ဆောင်ပြီးတော့ရတ်ပိုဘစ်နဲ့ဘူရန်နိဗစ်ဖျားကြောင်းနေရှိရကိုတည်ဆောင်သွားတဲ့အခမ်းအနားကိုမြည်တော်ဖြစ်တဲ့မင်းသမီးစရီဝန်နဝရီနရိယရနာကဥဆောင်ပြီးတော့ပြုလုပ်ခဲ့တာဖြစ်ပါတယ်။ဘီယင်ကြီးဘူမိဖွန်အဒူရတဲ့ဟာနောင်တော်ကြီးဖြစ်တဲ့ဘရင်အာနန္ဒာမဟီတော်ကွယ်လွန်အနိစ္စရောက်သွားပြီးတဲ့နောက်1946ခုနှစ်မှာထီးနှံကိုဆက်ခံခဲ့တာဖြစ်ပြီးကမ္ဘာမှာနန်းတဲ့အရှိကြဆုံးဆိုးဆန်ခဲ့တဲ့ဘီယင်ဒီမှာအပါဝင်ဖြစ်ပါတယ်။ဘီယင်ကြီးဟာပြီးခဲ့တဲ့အော်တိုဝါလာ73ရက်နေ့မှာနောက်ရဆန်းခဲ့ပြီးတော့အနိစ္စရောက်ချိန်မှာတက်တော်88နှစ်ရှိပြီဖြစ်ပါတယ်။သူ့ရဲ့ထီးမွေနှမ်းမွေကိုဆက်ခံမဲ့တားတော်မဟာဝိဇ္ဇာလောင်ကွင်းရဲ့နန်းတက်ပွဲကိုတော့လာမယ့်ဒီဇင်ဘာလထဲမှာကျင်းပလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစံမိုးဝေတို့ကြီးညာပေးသွားတာပါရှင်။အခုအမေရိကန်မှာလှည့်လည်ပြသနေတဲ့မြန်မာပြည်ကအမှတ်တမ်းရုပ်ရှင်ကတကားအကြောင်းကိုပြောပြပေးပါမယ်။ရခိုင်ပြည်နယ်မှာခွဲခြားဆက်ဆံမှုဖိနှိပ်မှုတွေကြောင့်လူငယ်တွေရဲ့ပညာရေးဆုံးရှုံးနေနာရပြီးအနာဂတ်ပျောက်ဆုံးနေတဲ့အကြောင်းရိုက်ကူးထားတဲ့စစ်တွေအမှတ်တမ်းရုပ်ရှင်ကိုအမေရိကန်ပြည်ထောင်စုလွှတ်တော်အပါအဝင်ကုလသမဂ္ဂဌာနချုပ်နဲ့နာမည်ကြီးတက္ကသိုလ်တွေမှာပြသနေပါတယ်ဒီရုပ်ရှင်ကိုမြန်မာနိုင်ငံမှာပြသဖို့ပိတ်ပင်ထားသလို2019ခုနှစ်ဇူလိုင်လကရန်ကုန်မှာကျင်းပတဲ့လူခွင့်ရင်းနဲ့လူကုန်သိက္ခာရုပ်ရှင်ပွဲတော်မှာလည်းပြသခွင့်တားဆီးခံခဲ့ရပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြပါမယ်ရှင
်မိနစ်20ကြာမြင့်တဲ့စစ်တွေမှတ်တမ်းရုပ်ရှင်ဇလန်းတို့ဟာပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာခွဲခြားဆက်ဆံမှုအကျိုးဆက်အဖြစ်လူငယ်တွေရဲ့အနာဂတ်ဆုံးရှုံးနေနာခဲ့ပုံကို၃နှစ်ကြာအချိန်ယူပြီးရိုက်ကူးတင်ပြထားတာဖြစ်ပါတယ်။ဒီမှတ်တမ်းရုပ်ရှင်ကိုရိုက်ကူးခဲ့တဲ့လူခွင့်ရေးရုပ်ရှင်ဒါရိုက်တာဂျင်းနီဟော်စီက VOA ကိုအခုလိုပြောပါတယ
်။ So our focus is really on education and trying to open up a window of possibility.
ဒီမှတ်တမ်းရုပ်ရှင်မှာကျမတို့အဓိကထားတင်ပြတဲ့အချက်ကပညာရေးဖြစ်ပါတယ်။ခွဲခြားမှုမရှိတဲ့ပညာရေးစနစ်ကသာလူငယ်တွေအချင်းချင်းအပြန်အလှန်နားလည်ဆက်ဆံမှုရရှိစေမှာဖြစ်ပြီးအဲဒီကတဆင့်ငြိမ်းချမ်းရေးတည်ဆောက်ဖို့နဲ့အမျိုးသားရင်ကြားစီရေးအလားအလာအတွက်အခွင့်အလမ်းတွေပွင့်လာမလားဆိုတာကျွန်မတို့စူးစမ်းတင်ပြထားတာဖြစ်ပါတယ်
။ဒါ့အပြင်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်မှာလည်းရခိုင်ပြည်နယ်ပညာရေးအတွက်အခန်းတခန်းတည်တံ့ဖော်ပြအကြံပေးထားပြီးစာတင်ကျောင်းတွေမှာဘာသာမတူလူမျိုးမတူတဲ့အတွက်ခွဲခြားဆက်ဆံမှုတွေကိုချက်ချင်းရပ်တန့်ဖို့တောင်းဆိုထားကြောင်းဂျင်းနီဟော်စီကပြောပါရယ်စစ်တွေမှတ်တမ်းရုပ်ရှင်ကိုပြီးခဲ့တဲ့သတင်းဘက်ကနယူးယောက်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်ယုံမှစတင်ပြသရမှာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကောင်စီဆိုင်ရာအမေရိကန်တန်အမတ်ကြီးကယ်လီကာရီနဲ့ကုလသမဂ္ဂဆိုင်ရာပြင်သစ်တန်အမတ်ကြီး
Francois Delatre ရိုးလည်းတက်ရောက်အမှာစကားပြောကြားခဲ့ပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီလည်းတက်ရောက်ခဲ့ပါတယ်။အဲ့ဒီရုပ်ရှင်ပြသပွဲမှာရခိုင်ပြည်နယ်ပဋိပက္ခဟာနိုင်ငံတကာအတွက်ဝင်တော့ဝင်ပိုးဖြစ်လာတဲ့အခြေအနေကိုတန်အမတ်တွေကထောက်ပြပြောဆိုခဲ့တာနဲ့ပတ်သက်လို့စစ်တွေရုပ်ရှင်ကိုထုတ်လုပ်တဲ့ Smile Education and Development Foundation တည်ထောင်သူလည်းဖြစ်ပြည်တွင်းမှာလူခွင့်ရေးကြိုးပမ်းဆောင်ရွက်နေသူလည်းဖြစ်တဲ့ဦးမျိုးဝင်းကခုလိုပြောပြပါတယ
် Documentary နဲ့ပတ်သက်ပြီးတော့သူတို့အမှတ်ချက်ပေးတာကတော့နံပါတ်1ကျွန်တော်သတိပြုမိတာကဒီရုပ်ရှင်ဟာအင်တာမပဲဒီပဋိပက္ခနဲ့သခိုင်မှာဖြစ်ပျက်နေတဲ့အခြေအနေတစ်စုံလုံးကိုနားလည်အောင်လုပ်ပေးနိုင်တယ်လို့သူတို့မှတ်ချက်ပေးပါတယ်ဒုတိယတစ်ချက်ကတော့ဒီအကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲအနေနဲ့ဒီလိုလူငယ်လူရွယ်တွေရဲ့ဟလာရင်ဆိုင်ရတဲ့သူတို့ကိုယ်တိုင်မကျူးလွန်တဲ့အဖြစ်ကိုသူတို့ကလာပြီးတော့မှအပြစ်သားအနေနဲ့စရေခံရတဲ့ကိစ္စဟာဒါတွေဟာသူတို့ရဲ့ဒီပညာရေးအားနည်းတဲ့အပေါ်မှာလည်းပြန်ပြီးတော့မှဟလာဒါကိုကျော်လွန်ခြင်းနဲ့ကျော်လွှားခြင်းနဲ့အနေထားတွေကိုလုပ်တဲ့နေရာမှာသူတို့မရွေးချယ်တဲ့နေတွေကိုရွေးချယ်လာဖို့အခွင့်အလမ်းနေများကဘာကြီးရဲ့လောက်ဖြစ်နေရခိုင်ရခိုင်ရခိုင်ဖြစ်နေရဆိုတာကဘာကြီးရဲ့ဝန်တော့ဝန်မှုဖြစ်လာအဲ့ဒီအနေထားတွေကိုသူတို့ရမတ်ချင်မှာသူတို့ထည့်ပေးသွားပါတယ
်စစ်တွေမျိုးမှာ2012ခုနှစ်ကလူမျိုးရေးဘာသာရေးပေါ်အခြေခံပြီးဖြစ်ခဲ့တဲ့အကြမ်းဖက်ပဋိပက္ခကြောင့်နေရက်ကနေအတင်းအကျပ်ရွှေပြောင်းခံရတဲ့ဒုက္ခသည်စခန်းတွေတဲကဆဲကျော်သက်လူငယ်နှစ်ဦးဖြစ်တဲ့မွတ်စလင်မင်းကလေးငယ်မက်ဖြူဖြူတန်းနဲ့ရခိုင်ဗုဒ္ဓဘာသာဝင်မောင်အောင်စန်းမြင့်တို့ရဲ့ပညာရေးဆုံးရှုံးနစ်နာခဲ့တဲ့ဖြစ်ရပ်တွေကို2014ခုနှစ်ကစတင်ရိုက်ကူးပြီး2019ခုနှစ်အစပိုင်းမှာအဆုံးသတ်ခဲ့တာဖြစ်ပါတယ်ဒီမှတ်တမ်းရုပ်ရှင်ဇလန်းတို့ကိုမြန်မာနိုင်ငံမှာပြသခွင့်ပိတ်ပင်ထားတာနဲ့ပတ်သက်လို့ဦးမျိုးဝင်းကအခုလိုပြောပါတယ
်ဆိုတော့အဓိကတော့ကျွန်တော်တို့ဒီလိုဟာတွေကို Sponsorship ပုတ်ကပိတ်ပယ်လိုက်တဲ့အခါမှာကျွန်တော်တို့အံ့ဩသွားတယ်ဒီပြိပခရဲ့အခြေအနေတွေကိုလူတို့ကလည်းကောင်းကောင်းသိခွင့်မရတဲ့အခါကျတော့အခုအချိန်မှာဒီ fake news တွေ fake information တွေကပို့ပြီးတော့မှ propaganda လုပ်လို့ကောင်းတာပေါ့ကျွန်တော်ပြောတာငကိုရဲရဒါတွေကိုကျွန်တော်အခုလို documentary တမားတွေ documentary ပြထားတယ်ပါတယ်ဆိုလို့ရှိရင်လူတို့ကကြည့်ထားလို့ရှိရင်ဒီအခြေအနေကိုတနေ့တစ်ခုထိကျွန်တော်နားလည်မယ်လေအခုကပြည်တွင်းမှာလုံးဝဒါနဲ့ပတ်သက်လို့ရှိရင်ဒီပြိပခနဲ့အခြေခံနဲ့စံဖတ်မှုတွေကိုအခြေခံနဲ့ဟာမျိုးတွေဆိုရင်အများတန်းပြည်တွင်းမှာပြဖို့ space မပေးတာက barrier တစ်ခုပဲအဲ့ဒါအဓိကပြဿနာလို့ကျွန်တော်မြင်နေပေါ့နော်
စစ်တွေမှတ်တမ်းရုပ်ရှင်ကိုလာမဲ့ဗုဒ္ဓဘုနေ့မှာအမေရိကန်လွှတ်တော်မှာပြသဖို့ရှိပြီးမနေ့ကဝါရှင်တန်ဒီစီမှာပြသခဲ့ပါတယ်။ဒါအပြင်ဒီရုပ်ရှင်ကိုအမေရိကန်ပြည်ထောင်စုတဝမ်းကနာမည်ကြီးတက္ကသိုလ်တွေဖြစ်တဲ့ Harvard, Yale, Johns Hopkins, Georgetown နဲ့ Columbia အပါအဝင်တက္ကသိုလ်ပေါင်း10ခုကျော်မှာပြသဖို့ကမ္ဘာလုံးဆိုင်ရာအမေရိကန်ဂျူးအသင်းကနေပံ့ပိုးပေးတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတော့နယူးယောက် Columbia တက္ကသိုလ်မှာပြသခဲ့ပြီးဒီကနေ့ညနေပိုင်းမှာတော့ Washington DC က Georgetown တက္ကသိုလ်မှာစစ်တွေရုပ်ရှင်ကိုပြသမှာဖြစ်ပါတယ်ရှင်။
ရုရှားနိုင်ငံဆီယနာရှင်ရဲ့အတိုက်ခံဖြစ်တဲ့နှစ်တော်ကြောင်နေခဲ့ရပြီးမှအာဏာရလာတဲ့ NLD အစိုးရလက်ထက်မှာစစ်တပ်ဟာစီမံသဘောမျိုးမှရှိပြီးတော့လက်ရှိမှာတော့ရွေးချယ်ခံအစိုးရနဲ့စစ်ဖက်ခေါင်းဆောင်မှုနှမျိုးတွဲပြီးတော့အုပ်ချုပ်တဲ့စနစ်ဖြစ်နေတဲ့ဆိုပြီးတော့သုံးသပ်ဝေဖန်မှုတွေရှိနေပါတယ်။ဒါကြောင့်မလို့အခုလာမယ့်အင်ကာနေညပိုင်းဒဲလီလိုက်စီစဉ်မှာတော့စစ်ဖက်ရက်ဖက်ဆက်ဆံရေးနဲ့အခုလိုမျိုးနိုင်ငံစနစ်မျိုးကြောင့်ဒီမိုကရေစီအကူပြောင်းအတွက်အားသာချက်အားနည်းချက်တွေကိုသုံးသပ်ဆွေးနွေးမှဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူရဲသရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်မိမိတို့ရဲ့အမြင်ဆွေးနွေးမိမြန်လူရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ပြည်ဝအမေရိကန်တန်ရဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းစီစဉ်တွေကိုအင်ကာနက်စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။လာမယ့်အင်ကာညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထမှန်ဖိတ်ခေါ်ပါရစေရှင်။အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုထုတ်လွှင့်ပေးပါရမရှင်။မြန်မာနိုင်ငံရခိုင်ပြည်နယ်ရဲ့မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်သိမ်းနဲ့ချီပြီးအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့အခြေအနေဟာလူမျိုးတုံးတုတ်တင်ရှင်းလင်းတဲ့ပုံစံမျိုးဖြစ်နေတယ်လို့ဆိုပြီးဒီအခြေအနေကိုလုံးဝလက်မခံနိုင်တဲ့အကြောင်းဒီမိုကရက်အထက်လွှတ်တော်အမတ်ဒစ်ဒါဘင်ကပြောပါရယ်ရခိုင်ပြည်နယ်အတွင်းဖြစ်ပျက်နေတာတွေကိုအနိကဆောင်ကြည့်ပြီးအခုဖြစ်ရမှာအဓိကတာဝန်ရှိတဲ့မြန်မာစစ်တပ်ကိုဖိအားပေးနိုင်မဲ့နည်းလမ်းတွေချမှတ်နိုင်ဖို့ကွန်ကရက်လွှတ်တော်အမတ်တွေစူးစမ်းနေတဲ့အကြောင်းလည်းပြောပါရယ်အထက်လွှတ်တော်အမတ်ဒစ်ဒါဘင်ကို VOA သတင်းတောက်ဂရက်တာဘင်ဆက်စတာရန်ကတွေ့ဆုံမေးမြန်းထားတာကိုနှားဆင်ကြရအောင်ပါရှင်
very much for doing this.
အခုလိုတွေ့ဆုံမြင်ရင်းတွင်ပေးတဲ့အတွက်အထက်လူတော်မှကိုကျေးဇူးအများကြီးတင်ပါတယ်။မြန်မာနိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာတွေပေါ်ပြုမှုပုံတွေဟာလူမျိုးတစ်မျိုးကိုအမြင့်ပြတ်ရှင်းလင်းမှုဒါမှမဟုတ်လူမျိုးတုံးတက်ဖြတ်မှုလို့ထင်လား။အထက်လူတော်အမတ်အနေနဲ့ဘယ်လိုယူဆလဲ။အမေရိကန်ပြည်ထောင်စုရဲ့ဒေဝင်ရက်တီချက်ကဘာလဲရှင်။
I don't know the official position of this administration, but the kindness
so ya ye dia win yet ti jet ko raw chano ma ti ba da mae da la lu myo to myo ko a myet pyat shin lin chin ne poun san lu myo phit ni ba de a di lo poun myo phit ni de bo chano ye may swe maryland ga a that lut daw a mae ban garden ga raw da ko lu myo dong tat phyat mu lo kho ba de blo poun san mae phit phit american bi daw su de ma shi ni de chano ro a ne ne be bet ko yet ti le so ra pyo bo lo ba de lut daw a mae twi taw taw mya mya di lo be lou saung ja ma ba
Why should this be important?
ဒီကိစ္စဟာ American ပြည်သူတွေအတွက်ဘာကြောင့်အရေးကြီးလဲ။ဒါကတိတ်ကိုအလံဝေးလုံးမနေဘူးလားရှင်
။ When it comes to American greatness, one of the things that we
လူတွေ Muslim တွေ Rohingya တွေဟာမြန်မာစစ်တပ်ရဲ့ကြမ်းဖက်ချိမ်းခြောက်တာတွေကိုခံနေရပါတယ်။သူတို့ရဲ့နေအိမ်တွေမီးရှို့ခံရတယ်၊အသက်ခံရတယ်၊အာဓမအပြုကျင့်ခံရတယ်၊ရွှေပြောင်းတင်းရှောင်ကြရတဲ့လူဦးရေဟာတိမ်းနဲ့ချီရှိပါတယ်။နတ်မြေရဲ့တပ်ခန်းကိုဖျက်ကျော်ပြီးဘင်္ဂလားဒေ့ရှ်ဘက်ခြမ်းကဒုက္ခတွေစခန်းတွေမှာသူတို့ကိုထားပါတယ်စိတ်ချလုံခြုံမှုမရှိတဲ့နေခြင်းစရာမကောင်းတဲ့အဆိုးရွားဆုံးအခြေအနေတွေမှာနေထိုင်နေရပါတယ်ဒါတွေဟာလုံးဝကိုလက်ခံလို့မရတဲ့ကိစ္စပ
ါ Well according to the
တိုင်းသားလူမျိုးစုတွေကိုနိုင်ငံသားဖြစ်ခွင့်ပေးတဲ့မြန်မာနိုင်ငံရဲ့1982ခုနှစ်ဥပဒေထဲမှာရိုဟင်ဂျာတွေကိုလုံးဝဖယ်ထုတ်ထားခဲ့တယ်ရင်ကြရွေအဲ့ဒီနေရာမှာနေထိုင်သိမ့်ပိုက်မှာကိုဘာကြောင့်သူတို့အပြင်းအထန်ခုခံနေကြတာလဲ
ရှင်။ I understand it is they're not really citizens of Burma.
ကျွန်တော်တို့နားလည်ရတဲ့လောက်ကတော့သူတို့ဘက်ကအကြောင်းပြချက်တွေကရိုဟင်ဂျာတွေဟာမြန်မာနိုင်ငံသားတွေမဟုတ်ဘူး။သူတို့တွေဟာဘင်္ဂလားဒေ့ရှ်ဘက်ခြမ်းကပါလာတဲ့ဘင်္ဂါလီတွေဖြစ်တယ်။ဒုတိယအချက်အနေနဲ့ကတော့သူတို့တွေဟာမွတ်စလင်တွေနေထိုင်တဲ့နိုင်ငံထဲမှာရှိနေကြတဲ့မွတ်စလင်တွေဖြစ်ပေမဲ့လည်းတပ်တန်းထက်မကရှိတဲ့မွတ်စလင်တွေကိုဘယ်တော့မှသူတို့ရဲ့နိုင်ငံသားအဖြစ်လက်ခံထားကြတာမဟုတ်တလို့ထဲထဲဝင်ဝင်ထိတွေ့ဆက်ဆံတာမျိုးလည်းမရှိကြပါဘူ
း
မြန်မာစစ်တပ်ထဲကလူတချို့ကတော့သူတို့တွေဟာအကြမ်းဖက်သမားတွေလို့ပြောကြပါ
တယ် And there was a terrorist incident
ကြမ်းဖက်သမားတွေရဲ့လုံရက်လူမျိုးကိစ္စတခုဖြစ်ခဲ့ပါတယ်တပ်ဖြတ်မှုဖြစ်ခဲ့ပါတယ်ကျွန်တော်တို့သိရတဲ့လောက်ကတော့မြန်မာစစ်သားတွေနဲ့လုံခြုံရေးရဲတပ်ဖွဲ့ဝင်တွေ16ဦးထက်မနည်းအသက်ခံခဲ့ရပါတယ်ဒီဖြစ်ပျက်ကိုအပေါ်ယံကြည့်ရင်ကိုဖြစ်ချင်တဲ့ပုံစံမျိုးကောက်ချက်ချပုံဖော်ပြောလို့ရပါတယ်အပြန်အလှန်တိုက်ခိုက်မှုတွေအတွင်းနှစ်ဖက်စလုံးအသက်ခံခဲ့ရတာတွေရှိပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်လို့လူပေါင်း6သိန်းလောက်တင်းရှောင်ကြရတယ်ဆိုတာကတော့အတော့ကိုဆိုးရတဲ့လောရက်တစ်ခုလို့ပြောရမှာဖြစ်ပါတယ်ဒီကိစ္စပေါ်တာဝန်ရှိသူတွေကင်တွယ်ပုံဟာမျှတတဲ့တုံ့ပြန်မှုထက်ကြော်လွန်တဲ့လောရက်ဖြစ်ပါတယ်ဒီပေါ်အဓိပ္ပာယ်ဖွဲ့ဆိုရမယ်ဆိုရင်တော့လူမျိုးတစ်မျိုးကိုအမြင့်ပြတ်ရှင်းလင်းမှုတစ်ခုဆိုတာရှင်းပါတယ်။
You speak about the August 25th attack and
since ဩဂုတ်လ25ရက်နေ့ကဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအထက်လွှတ်တော်မှပြောနေတာဖြစ်တယ်။ဒီကိစ္စကိုအကြောင်းပြပြီးတော့စစ်တပ်ကမဟာဗျူဟာတစ်ခုလိုချပြီးအာရမပြုကျင့်တာတွေရွာတွေကိုမီးရှို့တာတွေလုပ်ပြီးတော့မြန်မာနိုင်ငံရခိုင်ပြည်နယ်ဒီရအထဲကနေဒီလူတွေကိုတွန်းထုတ်ဖို့လုပ်နေကြတယ
် Yes so Northern Rakhine in particular you know we invited 7 senators
ဟုတ်ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာပါနေ့တုန်းကဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအသံမှတ်ကြီးကိုကျွန်တော်ရုံးခန်းမှာခေါ်တွေ့ပါတယ်ဒီကိစ္စမှာဒီမိုကရက်ဘက်ကရော Republican တွေဘက်ကရောအထက်လွှတ်တော်အမတ်9ယောက်နဲ့တနိုင်ကျော်စကားပြောမေးမြန်းတာတွေလုပ်ခဲ့ပါတယ်မေးထားတဲ့အချက်တွေကိုတော့သူ့ဘက်ကတစ်ပတ်နှစ်ပတ်အတွင်းကျွန်တော်တို့ကိုအကြောင်းပြန်မယ်လို့ပြောပါတယ်ကျွန်တော်တို့ဘက်ကအသေးချာဂယုတစိုက်စောင့်ကြည့်နေတယ်ဆိုတာကိုသူ့ကိုပြောခဲ့ပါတယ်မြန်မာနိုင်ငံနဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးဟာဒီအခြေအနေကနေထွက်ပေါ်လာတဲ့ရလက်တွေပေါ်မှာမူတည်ပါတယ်အဲ့ဒီရလက်ကိုလည်းကျွန်တော်တို့အနေနဲ့အမြန်ဆုံးလိုချင်ပါတယ
် We've introduced a
ဒီကိစ္စပေါ်ပြည့်တင်ရှုံချဖို့ဆုံးဖြတ်ချက်တစ်ခုကိုအထက်လွှတ်တော်အမတ်အနေနဲ့အစိုးပြုထားပြီးပါတီကြီးနေရာစလုံးရဲ့ထောက်ခံမှုကိုရပြီလားရှင
်။ရမယ်လို့တော့ကျွန်တော်ယုံကြည်ပါတယ်။ပြောလို့တော့မရသေးပါဘူ
း။
ဒါဆိုလို့ရှိရင်ဒါကိုဥပဒေတစ်ခုအဖြစ်နဲ့အတည်ပြု
။
မူလကလေးကဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဂျော်မက်ကင်းကကျွန်တော်ကိုထောက်ခံပြီးသား။ဆိုတော့တခြားလူတွေကလည်းကျွန်တော်တို့ကိုထောက်ခံမယ်လို့ထင်ပါတယ်။ပါတီကြီးနေရာစလုံးကပါဝင်ပါလိမ့်မယ်။ပြရုပ်တစ်ခုအဖြစ်ဖြစ်ကောင်းဖြစ်နိုင်တဲ့ဒီဆုံးဖြတ်ချက်မျိုးကြလာမယ့်အချိန်အထိကျွန်တော်တို့စောင့်မနေကြပါဘူး။ဖြည့်ရှင်းကင်တွယ်မှုတွေကိုအခုပဲတွေ့ကြပါတယ်။ဒီအစိုးရနဲ့ဒေါန်ဆန်းစုကြည်အနေနဲ့အမှန်တကယ်လက်တွေ့လှုပ်ဆောင်ပြတာထုတ်ဖော်ပြောဆိုတာမျိုးတခုခုလှုပ်ဆောင်လာဖို့ကျွန်တော်တို့တောင်းဆိုပါရစေ။ပထမအနေနဲ့ American ပြည်အောင်စုပြီးတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပါဝင်တဲ့တီးခြားလွတ်လပ်တဲ့အဖွဲ့တွေကိုဖွဲ့ပြီးရခိုင်ပြည်နယ်အတွင်းကလက်ရှိသူတို့ကိုရှင်းထုတ်ပြစ်တဲ့နေရာတွေစီကိုဝင်ဝင်ပြုတ်ပြီးမြေပြင်မှာဘာတွေဖြစ်နေသလဲဆိုတာကိုသူတို့တွေ့မြင်ရပါမယ်။ ဒုတိယအနေနဲ့ကတော့ဒီလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေမှာပါဝင်သူတွေရွာတွေကိုမီးရှို့ခဲ့တဲ့မြန်မာစစ်တပ်ထဲကတာဝန်ရှိသူတွေကိုအရေးယူရပါမယ်။တတိယအနေနဲ့ကတော့နေရပြန်နိုင်ရေးအတွက်စီစဉ်မယ်ဆိုရင်လဲ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကိုတာဝန်ပေးပြီးဒီလူတွေကိုစနစ်တကျခေါ်ဆောင်လာရပါမယ်။နေအိမ်တွေမီးရှို့ခံရပြီးထွက်ပြေးတိမ်းရှောင်နေကြရတဲ့သူတွေစီကနေစာရွက်စာတမ်းအထောက်အထားတွေတောင်းတယ်ဆိုတာလုံးဝကိုလက်တွေ့မကြပါဘူး။
အန်ဆန်ဆူချီ
အဖိနှိတ်ခံရိုဟင်ဂျာတွေရဲ့ပြဿနာကိုဖြေရှင်းပေးဖို့ဒေါအောင်ဆန်ဆူချီအပေါ်မှာအများကြီးမျှော်လင့်ထားကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ပြစ်တင်ရှုံချတာတွေမလုပ်ခဲ့တဲ့အတွက်လည်းသူမကိုကြံရပါဆိုပြီးတရင်ကောင်းစဉ်ကြီးပိုင်းတချို့တွေမှာတွေ့ခဲ့ရပါတယ်။အဲ့တော့ဒေါအောင်ဆန်ဆူချီနဲ့ပတ်သက်လို့ဘယ်လိုထင်လဲရှင
်။ I admire her so much. I mean
ကျွန်တော်သူ့ကိုတိတ်ပြီးလေးစားပါတယ်။ကျွန်တော်ပြောချင်တာကသူဟာဆယ်စုနှစ်တခုကျော်နေအကျယ်ကျုံးနဲ့နေခဲ့ရပါတယ်။သူ့ရဲ့တိုင်းပြည်မှာဒီမိုကရေစီအစပြိုးလာအောင်ခိုင်ခိုင်မာမာရပ်တည်လှုပ်ဆောင်နိုင်ခဲ့ပါတယ်။ခေါင်းဆောင်တယောက်အနေနဲ့ရပ်တည်ခဲ့ပါတယ်။အဲ့ဒီတိုင်းပြည်မှာလိုအပ်နေတဲ့ခိုင်မာအားကောင်းတဲ့ခေါင်းဆောင်တယောက်ဆိုတာထက်တောင်ပိုပါတယ်။မြန်မာနိုင်ငံဟာစစ်တပ်အုပ်ချုပ်ရေးကနေဒီမိုကရေစီအသွင်ကူးပြောင်းလာခဲ့တာအခုဆိုရင်တတ်တမ်းနှစ်နှစ်တောင်မရှိသေးပါဘူး။ဒါပေမဲ့သူ့အနေနဲ့အခုတိုင်းပြည်ထဲမှာဖြစ်ပျက်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်လာရင်တော့အခုထပ်ပို့ပြီးတိုက်တိုက်တွန်းတွန်းနဲ့ရှေတိုးလှုပ်ဆောင်တင်ပါတယ
် And if they don't stop it then
သူတို့လောက်ရတွေကိုမရတတ်ဘူးဆိုရင်နောက်ဒဏ်ခပိတ်ဆို့မှုတန်းစစ်တပ်ကိုဓာတ်ရိုက်ဒဏ်ခပိတ်ဆို့တာမျိုးရင်ဆိုင်ရနိုင်ပါတယ်စီးပွားရေးဒဏ်ခပိတ်ဆို့မှုတွေကအင်မတန်ဆင်းရဲလှတဲ့နိုင်ငံအပေါ်ထိခိုက်မှာပါ
That's exactly that's the dilemma I would think if they don't respond
ဒါကဒုက္ခဖြစ်စရာပါသူတို့ဘက်ကမတုံ့ပြန်ရင်ဒါမှမဟုတ်ရှင်းနေလောက်တဲ့အပြူသဘောဆောင်တဲ့တုံ့ပြန်မှုမပေးနိုင်ဘူးဆိုရင်တော့ကျူးလွန်တယ်လို့ယူဆရတဲ့သူတွေပေါ့ပြစ်မှတ်ထားပြီးတန်ခတ်ပိတ်ဆို့မှုတွေလှုပ်ဆောင်နိုင်ပါတယ်လို့ယူဆပါတယ
်သမရကသဘောတူမယ်လို့ထင်လား
သဘောတူမယ်လို့မျှော်လင့်ပါတယ်ဒါပေမဲ့သမရကအရေးတယူဆောင်ရွက်မလားဆိုတဲ့အဖြေကိုတော့ကျွန်တော်မသိနိုင်ပါဘူး
Is there any downside to the Americans?
ဒီကိစ္စမှာအမေရိကန်တွေပိုပြီးပါဝင်လာမှုကအကျိုးရောက်စေတယ်လို့ထင်ပါသလား။အမေရိကန်နိုင်ငံသားတွေကိုရည်ညွှန်းတာမဟုတ်ပါဘူး။ဒေါန်ဆန်းစုကြည်အနေနဲ့ပိုပြီးပြင်းထန်ထန်ကြိုက်တွေ့တင့်တယ်ဆိုပြီးအမေရိကန်အစိုးရကတွန်းအားပေးလှုပ်ဆောင်နေတာကအကျိုးရောက်စေတယ်လို့ထင်ပါသလားရှင
်။ I don't see the downside. In fact,
အကျိုးရောက်စေတယ်လို့မမြင်ပါဘူး။ပြောရမယ်ဆိုရင်ဘာမှမလုပ်ဘဲငြိမ်နေတာကမှအကျိုးရောက်စေတယ်လို့ထင်ပါတယ်။မွတ်စလင်အတိုင်းဝိုင်းတစ်ခုနှိတ်ကုတ်ခံနေရတယ်ဆိုတာအရှင်းကြီးမြင်နေရပါတယ်ကျွန်တော်တို့ကဒီအတိုင်းဝိုင်းဘက်ကနေမရက်တီပေးဘူးဆိုရင်ကမ္ဘာတဝန်းကမွတ်စလင်တွေကသူတို့နဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးအပေါ်အမြင်လွဲသွားမှာပ
ါ There are other ethnic groups in Myanmar like the Karens who are there
မြန်မာနိုင်ငံမှာတခြားတိုင်းဒေသအုပ်စုတွေရှိပါတယ်ခရီးယန်ဘာသာဝင်အတိုင်းဝိုင်းဖြစ်တဲ့ကရင်တိုင်းဒေသတွေလည်းရှိပါတယ်တမိုင်းတစ်လျှောက်မှာသူတို့တွေကလည်းအလားတူဖိနှိပ်မှုတွေများစွာခံခဲ့ရတယ်ဆိုပေမဲ့လည်းအခုတွေ့နေရတဲ့ရိုဟင်ဂျာအရေးလောက်တော့လူပြောမများခဲ့ပါဘူး။သူတို့အတွက်ရောသူတို့အပေါ်ရောအာယုံစိုက်မှုတွေရှိပါလားရှင
် focused on the Rohingya because of the press
ဖြစ်တယ်ပါတယ်။ထောင်နဲ့တောင်းနဲ့ချီတဲ့လူတွေရွှေပြောင်းခံရတဲ့အကြောင်းသတင်းတွေထွက်ပေါ်လာတဲ့နောက်မှာရိုဟင်ဂျာအရေးကိုအာယုံစိုက်လာတာဖြစ်ပါတယ်။ဒါပေမဲ့ကရင်တိုင်းရင်းသားတွေအရေးလဲထိုနီးတူပါပဲ။ဒီမိုကရေစီနိုင်ငံတည်ဆောက်မယ်ဆိုရင်ဘာသာရေးနောက်ခံမတူတဲ့သူတွေလူမျိုးရေးနောက်ခံကွဲပြားသူတွေအပေါ်အမြင်ပွင့်လွင်းစွာနဲ့အတူရှင်တွဲနေထိုင်နိုင်ဖို့မျှော်လင့်ပါတယ်ဒီမိုကရေစီရဲ့အစိပ်ပိုင်းတွေပါခရစ်ယာန်ပဲဖြစ်ဖြစ်မွတ်စလင်ပဲဖြစ်ဖြစ်တသားရဲဆောင်ရွက်သွားရမှာဖြစ်ပါတယ
်ဗီကနေထုတ်လွှင့်ပေးနေတဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းကိုတနင်္ဂနွေနေ့ညပိုင်းမှာအစ်စ်နားဆင်နိုင်ပြီးအခုလိုတနင်္လာနေ့မနေ့ပိုင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးတာပါပဲရှင်ကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းမှာမြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေနားဆင်ရပါမယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။တနင်္လာနေ့မနေ့ဖက် VOA American တန်ရက်2019ခုနှစ်အောက်တိုဘာလ30ရက်မနေ့9နာရီထိဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ပါရရှင်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာမြန်မာပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့
ဒေါန်ဆန်းစုကြည်အကောင့်ထဲပေါ်မဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ဆိုတာစိန်ခေါ်မှုပေါင်းများစွာနဲ့ရင်ဆိုင်ရဖို့ရှိနေ
တယ်ဒေါန်အောင်ဆန်းစုကြည်ရဲ့ UEHRD စီမံကိန်းဘလို့စိန်ခေါ်မှုမျိုးနဲ့ရင်ဆိုင်ရနိုင်တယ်လဲဆိုတဲ့အကြောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ရပါမယ်နောက်ပိုင်းမှာတော့ကဘာတလွားကထူးခြားဆန်းပြတဲ့သတင်းတွေကိုလည်းထုတ်လွှင့်ပေးသွားမှာပါအခုအရင်ဆုံးတော့မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်
ပါစေ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့အခုမြန်မာနိုင်ငံကသောရရှင်တွေအသုံးများတဲ့ Facebook ပေါ်ကဒီ VOE စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်း daily တစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာ daily ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုမပြောခင်မှာတော့ VOA အစီအစဉ်တွေကိုအားပေးတဲ့သောရရှင်တချို့ရဲ့စာတွေကိုပြောပြပေးခြင်းပါတယ်။ Tech Client ဆိုတဲ့သောရရှင်ဒီ VOA Facebook အစာမျက်နှာပေါ်မှာဒီ VOA သတင်းဌာနကိုနားဆင်ပြီးတော့အမှတ်ချက်ရေးပေးလာတာကတော့ VOA ကနေပြီးတော့နေ့စဉ်ထုတ်လွှင့်ပေးတဲ့မြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှားကသတင်းတွေကိုသိရဖတ်ရမြင်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်။ Prisoner's Choice ဆိုတဲ့ဒီသောရရှင်ကတော့VOA သတင်းဌာနကိုအမတန်ချင်းမြတ်လို့ပါတယ်။ဘာလို့လဲဆိုတော့မှန်ကန်မျှတမှုရှိတဲ့သတင်းအချက်လက်တွေကိုအများပြည်သူသိအောင်တင်ပြပေးလို့ဖြစ်ပါတယ်။ဆိုတော့ဒီသောရရှင်ကြီးရေးလာပါတယ်ရှင်။ VOA စီစဉ်တွေကိုနားဆင်ပြီးအဲ့ဒီအစီအစဉ်တွေပေါ်ကအကြောင်းအရာတွေပေါ်မှာသောရရှင်ကြီးရေးလာကြတာတွေမှာတော့အပတ်စဉ်တင်ဆက်ပေးနေတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးသောရရှင်တုံ့ပြန်ရေးသားလာတာကိုပြောပြပေးသွားခြင်းပါတယ်။ကျမတို့ဒီ VOA ရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ပြီးရေးလာတာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းပြည်ပခဖြစ်ပွားပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံဖို့မြန်မာအစိုးရကစီစဉ်ဆောင်ရွက်နေတာနဲ့ပတ်သက်ပြီးတော့ဒီဘလို့အခက်အခဲတွေရှိနိုင်လဲနောက်ပြီးတော့ဒီမြန်မာအစိုးရကပြန်ခေါ်ယူဖို့လှုံ့ဆော်နေတဲ့နေရာမှာဘလို့စိန်ခေါ်ချက်တွေရှိလဲဒီကိစ္စအပေါ်မှာရခိုင်လူထုကဘလို့မြင်တယ်လဲဒါတွေကိုဆွေးနွေးသွားကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာရခိုင်ဒေသခံခေါင်းဆောင်တွေဝင်ပြီးတော့ဆွေးနွေးသွားကြတာပေါ်မှာတုံ့ပြန်ပြီးတော့ရေးသားလာသူကတော့ VOA ပင်နိုင်သောရရှင်တကုံမျိုးတက်ကဦးလာထွန်းဖြစ်ပါတယ်။ဦးလာထွန်းရဲ့အမြင်ကတော့
အစိုးရအနေနဲ့တစ်ဖက်နိုင်ငံကိုရောက်နေတဲ့ဘင်္ဂါလီဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံတဲ့နေရာမှာမူရင်းဒေသခံရခိုင်လူမျိုးတွေရဲ့ဘဝစိတ်ချလုံခြုံမှုရှိအောင်တရားခွဲထုတ်ထားမှာဖြစ်တဲ့အပြင်အကြမ်းဖက်သမားတွေနဲ့တစ်ဖက်နိုင်ငံကခိုးဝင်လာတဲ့သူတွေရောပါမလာအောင်စီစစ်လက်ခံဖို့အသက်မူဝမ်းကြောင်းအလုပ်ကိုင်တွေဖန်တီးပေးဖို့ရန်အကြက်တဲတွေကြုံလာထားနိုင်ပါတယ်။အထူးသဖြင့်တော့ဒီအကြမ်းဖက်သမားတွေခိုးဝင်ဘင်္ဂါလီတွေနဲ့ပြိပခါတွေလှုံ့ဆော်စီးအောင်နေသူတွေကိုဖော်ထုတ်ဖမ်းဆီးနိုင်ဖို့ကြီးမားတဲ့စင်ခေါ်ချက်တွေရှိနေတဲ့အပြင်ပြင်ပနိုင်ငံဆွတ်ဖက်မှုတွေဟာလည်းစင်ခေါ်ချက်တွေဖြစ်နေပါတယ်။အကြောင်းကတော့အစိုးရဘာလို့လို့မျက်စိစုံမှိတ်ပြီးတော့ကိုလိုရာကိုဆွဆွဲနေကြလို့ပါ။တခါဒီပြန်လဲစီစစ်လက်ခံရေးနဲ့ပတ်သက်ပြီးတော့အမျိုးသားရေးအုပ်စုတွေရဲ့အန္တရာယ်နဲ့စီစစ်ပြီးကြံနေသေးတဲ့ဘင်္ဂါလီတွေရဲ့ပြဿနာဟာလည်းအစိုးရအတွက်ကြီးမားတဲ့စင်ခေါ်မှုတွေလို့ယူဆမိပါတယ်
။ဒါကတော့ VOE ကထုတ်လွှင့်ပေးသွားတဲ့အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ပြီးတော့ဦးလာထွန်းကဒီရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံမှာပြန်လက်ခံဖို့အစီအစဉ်ဆောင်ရွက်နေတာပေါ်မှာဆွေးနွေးသွားကြတာကိုဦးလာထွန်းသူ့ရဲ့အမြင်ကိုအခုလိုတုံ့ပြန်ရေးသွားတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်နော်။အခုတော့သောရရှင်ကိုအနောက်တိုင်းဒေးလီတပုတ်နဲ့အရင်ဖော်ပြပေးကြပါတယ်ရှင်။ဒီတစ်ပတ်မှာတော့ Billboard 200စီးရင်မှာထိတ်ဆုံးရောက်နေတဲ့ဒီ Day Album နဲ့ကတချင်းလေးတပုတ်နဲ့ဖော်ပြပေးကြပါတယ်။ American အဆိုတော့ Pink နောက်ဆုံးထွက်သွားတဲ့ခုနှစ်ချက်မြောက် Day တပြား Beautiful Trauma တပြားကBillboard အကောင်ဆုံးဒေးတပြား200စီးရင်မှာနံပါတ်1ချိန်နေတာပါနော်။အဲ့ဒီဒေးတပြားတွေကနေပြီးတော့ပထမဆုံးထွက်သွားတယ်။ What about us ဆိုတဲ့သချင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးကြပါလိမ့်။အဲ့သချင်းကနိုင်ငံပေါင်း10နိုင်ငံမှာအကောင်ဆုံးဒေးနံပါတ်1နေရာချိန်ပြီးတော့တခြားနိုင်ငံ15နိုင်ငံမှာတော့အကောင်ဆုံးဒေး10ဖို့စီးရင်တွေကိုဝင်တာပါ။ American ပြည်အောင်စုအပါအဝင်တချို့နိုင်ငံတွေမှာအကောင်ဆုံးဒေး20စီးရင်တွေကိုလည်းဝင်တာဖြစ်ပါလိမ့်။ ကိတဝေပန်ရေးသမားတချို့ကတော့ဒီတချင်းကဒီနိုင်ငံရေးအသေးပဲထည့်သွင်းပြီးတော့ဆက်ဆိုထားတဲ့တချင်းဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီတချင်းရဲ့ဂီတဗီဒီယိုကတော့ဒီတချင်းထွက်ပြီးမကြာခင်ဩဂုတ်လ16ရက်နေ့2018ခုနှစ်မှာထွက်လာတာပါ။ဒါမဲ့လည်းအဲ့ဒီတချင်းဗီဒီယိုမထွက်ခင်တပတ်မှာပဲဂျာမနီနိုင်ငံဘာလင်မြို့တော်မှာပြုလုပ်တဲ့ဒီတေးဂီတဖျော်ဖြေပွဲမှာပင်ကအဲ့ဒီတချင်းကိုတီးဆိုဖျော်ဖြေသွားခဲ့ပါတယ်။နောက်ပြီးတော့ဒီဩဂုတ်လ28ရက်နေ့မှာကျင်းပတဲ့2018ခုနှစ် MTV ဂီတဗီဒီယိုစုချင်းမြင့်ပွဲမှာလည်းပင်ငါအဲ့တဲ့ချင်းနဲ့တီးဆိုဖျော်ဖြေခဲ့ပြီးတော့အဲ့ဒါကိုလည်းရုပ်မြင်သံကြားကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပြသခဲ့တာပါနော်။ဒီတော့သူ့ရဲ့ဒီ Billboard အကောင်းဆုံးဒေးတပြား200ဆေးမှာထိတ်ဆုံးရောက်နေတဲ့ဒေးတပြားအစ်စ်ထဲကသူ့ရဲ့ဒီတချင်းလေးဖြစ်တဲ့ What About Us ဆိုတဲ့တချင်းကိုနားဆင်ကြည့်ကြရအောင်ပါနော်
။ We are searchlights we can see in the dark.We are rockets pointed up at the stars. We are billions of beautiful hearts. And you sold us down the river too far. What about us?
Beautiful Trauma မှာတေးတပြားတွေက What About Us ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါရှင်။မြမတေးချစ်တော်ရရှင်တွေကိုလည်းနောက်ပိုင်းမှာမြမတချင်လေးတပုတ်နဲ့ဖြောပြပေးသွားအောင်မှာဖြစ်ပါတယ်။အခုတော့တော်ရရှင်ကြီးရဲ့ရင်ဖွင့်လာတွေကိုဆက်ပြီးတော့ပြောပြပေးသွားချင်ပါတယ်။ရင်ဖွင့်လာတဲ့တော်ရရှင်တစ်ယောက်ကတော့သူကကိုပိုင်အမှတ်ဘလောက်သူ့နာမည်ဘသူနောက်ပြီးတော့ဘဲတက်မှာတာဝန်ထမ်းဆောင်နေပါတယ်ဆိုပြီးတော့အတိအကျရေးလာပေးမယ်လေ။အင်တာနက်ကနေတဆင်ဆက်သွယ်လာတာဖြစ်ပြီးတော့သူ့ကိုတိုက်ရဲကျွန်တော်တို့အတိပြုချက်ယူလို့မရတဲ့အတွက်ကြောင့်မလို့ဒီကိုပိုင်အမှတ်ဒီနာမည်တွေကိုတော့ခြံလှပ်ပြီးတော့သူ့ရဲ့ရင်ဖွင့်ဆောင်ဖော်ပြပေးကြပါတယ်။သူကတက်သေးဝင်ပြီးတော့သူထွက်စာတင်တာထွက်လို့မရပဲနဲ့အချုပ်ခံနေရပါတယ်ဆိုပြီးတော့အခုလိုမျိုးရင်ဖွင့်လာပါတယ်
။စစ်မှုထမ်းသက်17နှစ်ရှိပြီဖြစ်ပါတယ်ခင်ဗျာ။တက်သေးဝင်တော့ကမပြော9နှစ်ပြော9နှစ်ပေါင်း10နှစ်ဆက်ရုပ်ချုပ်ပြီးတာဝန်ထမ်းဆောင်ခဲ့ပါတယ်စစ်မှုထမ်းသက်10နှစ်ပြည့်တဲ့အချိန်မှာတမန်တော်ကာဝေးဦးစီးချုပ်ထံတိုက်ရိုက်ဆံမျက်နှာကနေတဆင့်ထွက်ခွင့်တင်ခဲ့ပါတယ်ခင်ဗျအခုကျွန်တော်ကိုပျက်စီးထိန်တက်ချုပ်ထဲတန်ချေချင်းခတ်ချုပ်ချထားပါတယ်ပြစ်မှုတစုံတရာမရှိပါဘူ
းဒါကတော့စစ်တပ်တွေမှာကြုံနေရတဲ့ကိစ္စတစ်ရက်ပါဆိုပြီးတော့ကိုယ်တိုင်ရင်ဖွင့်ပါတယ်ဆိုပြီးတော့ရေးလာတဲ့စာကိုကျွန်တော်ဝင်မျှပေးတာဖြစ်ပါတယ်ရှင်နောက်ပြီးတော့ဒီတောင်တကုံလူလူတွေကြုံတွေ့နေရတဲ့အခြေအနေမှန်ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုလည်းဝင်းမျှပေးခြင်းပါတယ်
။နေ့စဉ်ရက်ဆက်ပါပဲလို့ပြောရင်ပိုရဲလို့ထင်ရင်ထင်ကြပါလိမ့်မယ်။တောင်တကုံမှာအမှန်တကယ်လက်ရှိဖြစ်နေတာပါ။ခိုးယူလူရဲ့သူတွေကတရားဝင်ခိုးယူလူရဲ့ခွင့်လိုင်စင်ရထားတယ်လို့ပါပဲ။အများစုကမရှိစင်းရဲသားတွေခိုးခံရတာများပါတယ်။မရှိမဲ့ရှိမဲ့ဟာလေးတွေစူးပြီးကိုလိုရာတွေဝယ်တယ်ပြီးရင်အခိုးခံရတယ်တချို့ဆိုအကျွေးတောင်မကြည့်သေးပါဘူးတချို့ဆိုရင်လုပ်ငန်းတုံးနေတဲ့သုံးမိန်ဆိုင်ရဲ့အခိုးခံကတော့အလုတ်လက်မဲ့ဖြစ်ပြီးတော့စိတ်သက်ကြနေပါတယ်ဘာလို့လို့ဗာကင်စားအမှန်လည်းမသိတော့ဘူးလို့မျက်ရည်ဝဲပြီးတော့ပြောပြကြပါတယ်အများစုကခိုးခံလူခံပြီးရင်ဒီလိုပဲနေလိုက်ကြပါတယ်အကျိုးဆက်ကခိုးယူလူရဲ့မှုတွေပိုပိုများလာတယ်လို့ပိုပိုပြီးတော့လည်းအတင်ရဲလာကြပါတယ်နောက်ဆိုရင် မိတ်ဆွေတို့ကျွန်တော်တို့ရဲ့အင်ဂျီတွေကိုပါဝင်ပြီးခိုးယူလူရတော်မှာတည်ကြတဲ့လောက်ပါပဲကမ္ဘာတမိုင်းဝင်စကားတခွန်ချပူပါရယ်မတရားမှုတွေများနေတာဟာမတရားလုပ်တဲ့သူတွေကြောင့်မဟုတ်ပဲအဲ့ဒီမတရားမှုကိုနှုတ်ဆက်နေတဲ့လူတွေများနေလို့ပါပဲတဲ့အများပြည်သူအားလုံးရဲ့ထိခိုက်မျက်နှာဆုံးရှုံးမှုလုံခြုံမှုကိုမြို့နယ်တိုင်းနိုင်ငံတော်အဆင့်တာဝန်ရှိသူများသိနိုင်ဖို့အခုလိုတင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ
ဒီတော့ရှင်ကကျမတို့စီကို message box ကနေစာပို့လာတာဖြစ်ပြီးတော့ဒီ post ကိုများ share ပေးဖို့မြစ်တာရက်ခံခြင်းပါတယ်လို့လည်းတွေ့လိုက်ရတော့သူကိုယ်တိုင်ရေးတာလားဒါမှမဟုတ်လဲတယောက်ယောက်ရေးတာကိုများကျမတို့စီထပ်ဆင့်ပို့လိုက်သလားကျမဒါကိုတော့အတိပြုလို့မရပါဘူးနော်ဒါမှလည်းဒီကိစ္စကအများပြည်သူသိတဲ့ကိစ္စလည်းဖြစ်တယ်ထင်လို့အားလုံးနဲ့ဝေမျှပေးလိုက်ပါတယ်ရှင်တော်ရရှင်တွေရဲ့ပေးစာတွေဒီသူတို့ရဲ့မှတ်ချက်တွေဝေမျှတာကိုဒီတစ်ပတ်ဒီမှာနေရက်ပြီးတော့သိစစ်တဲ့တော်ရရှင်တွေအတွက်လည်းနောက်ပိုင်းမှာအလှည့်ပေးခြင်းပါတယ်ရှင်ဒီလိုတော့ရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းညာရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့သတင်းပေးခြင်းပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင်လည်း bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲ VOA Bemis News ဆိုရဲ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတော်ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့တင်းချစ်တဲ့သတော်ရှင်တွေအတွက် VOA ကနေပြောမြစ်တာတင်းလက်ဆောင်မြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်ရှင်။ဖြူဖြူကြော်သိမ့်တီဆိုထားတဲ့လှည့်စားလိုက်ဆိုတဲ့တခြင်းလေးကိုတော့သောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။ဆိုထားတဲ့လှည့်စားလိုက်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတင်းနှင်းကလေးနေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးချပါအောင်နော် တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
မအေးတနာကျစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒေါက်အောင်ဆန်းစုကြည်ရဲ့ UEHRD စီမံကိန်းဘလို့စိန်ခေါ်မှုမျိုးနဲ့ရင်ဆိုင်ရနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြပေးမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရဲ့ရှင်။
မြန်မာတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုနိုင်ငံတကာအသံဝင်ကဒဏ်ခအရေးယူဖို့အထီးဖြစ်လာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကိုဖြေရှင်းဖို့ဒုံဆန်းစုကြည်အထူးစူးစမ်းနေတာတွေ့မြင်ရပါတယ်။ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ဆိုတာကိုဖွဲ့ပြီးသူကိုယ်တိုင်ဦးဆောင်ပါတယ်။အဲ့ဒီစီမံကိန်းအတွက်ပြည်တွင်းကတထည်ကြီးတွေလှူဒါန်းတဲ့ကျပ်ငွေ18ဘီလီယံကျော်အမေရိကန်ဒေါ်လာနဲ့ဆို73သန်းလောက်ရှိမဲ့အလှူငွေကိုလက်ခံပါတယ်။ပြည်တွင်းပြည်ပမှာလည်းနောက်ထပ်အကူအညီထပ်တောင်းပါတယ် UEHRD စီမံကိန်းအတွက်နောက်ထပ်ပုဂ္ဂလိကကဏ္ဍလုပ်ငန်းအဖွဲ့၉ဖွဲ့ဖွဲ့စည်းပြီးလုပ်ငန်းတွေအမြန်ဆန်အကောင့်ထည့်ဖော်စီပါတယ်ဒါပေမဲ့မေးစရာမေးခွန်းရှိတာကဒေါန်ဆန်းစုကြည်အနေနဲ့အခုလိုအကြီးအကျယ်စူးစမ်းအားထုတ်နေပေမဲ့နိုင်ငံတကာကအထူးအာရုံစိုက်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအဲ့ဒီပြဿနာကြီးကိုတကယ်ပဲပြေလည်အောင်ဖြေရှင်းပေးနိုင်မလားဆိုတာပါသူကြုံတွေ့ရနိုင်တဲ့စိန်ခေါ်မှုနဲ့အခက်အခဲတွေကိုခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေပြီးခဲ့တဲ့ရက်ပိုင်းရန်ကုန်မှာတွေ့ဆုံဆွေးနွေးကြပါတယ်။ဆွေးနွေးပွဲတွေကနေမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတည်ထောင်ရေးဝန်ကြီးတွေနဲ့ကိုယ်စားလှယ်အဖွဲ့တွေဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့အချက်ဆက်ချက်ပါသဘောတူညီချက်ရခဲ့ကြပေမဲ့မြန်မာနိုင်ငံဘက်ကဒုက္ခသည်တွေပြန်ပြီးလက်ခံရေးနဲ့ပတ်သက်လို့အပြည့်အသက်သဘောတူညီချက်တော့မရခဲ့ကြပါဘူး။ဒါကြောင့်နောက်ပိုင်းပြန်လည်တွေ့ဆုံဆွေးနွေးပြီးဆွေးနွေးမှုတွေ2019ခုနှစ်နိုဝင်ဘာလထဲမှာပြည့်ပြတ်အောင်လုပ်ကြဖို့အကြံပြင်းသဘောတူထားတယ်လို့သိရပါဗျ။ပြောရရင်ဒုက္ခသည်ပြဿနာနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ပထမဦးဆုံးရင်ဆိုင်ရမယ့်စိန်ခေါ်မှုဟာဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်လည်အောင်ညှိနှိုင်းနိုင်ရေးပါ။ဒုက္ခသည်အရေးအတွက်ပြဿနာမြန်မာဘက်ကလက်ခံမဲ့ပုံစံလက်ခံမဲ့အချိန်စရာတတ်မှတ်ချက်စတာတွေမှာသဘောကွဲလွဲမှုတွေရှိနေတာမို့အများကြီးညှိနှိုင်းကြရအောင်မဲ့အခြေအနေရှိနေပါဗျ။ဒေါက်ဆန်းစုကြည်အတွက်ဒုတိယစိန်ခေါ်မှုပြဿနာကြီးကဘဏ္ဍာငွေကြီးအခက်အခဲပြဿနာဖြစ်နိုင်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေအတွက်နိုင်ငံတကာရန်ပုံငွေရှာဖွေညီလာခံတစ်ခုဂျနီဗာမှာလုပ်ပါတယ်။အဲ့ဒီဒုက္ခသည်တွေကိုထောက်ပံ့ပေးဖို့အတွက်လာမယ့်2018 February လအထိဒေါ်လာ434သန်းလိုမယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းထားပါတယ်။အဲ့ဒီညီလာခံမှာတော့နိုင်ငံတကာအလှရှင်တွေဘက်ကနေဒေါ်လာ335တန်းအကူအညီပေးမယ်ဆိုတော့ဂရိကဝတ်တွေရခဲ့တယ်လို့ဆိုပါတယ်
။တကယ်တော့ကုလသမဂ္ဂကလိုတယ်လို့ပြောတယ်အဲ့ဒီငွေပမာဏဟာလေးလားဇာလောက်အတွက်ဒုက္ခသည်တွေစားသောက်နေထိုင်ကျန်းမာရေးကိစ္စတွေအတွက်အဓိကဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်ထဲမှာဒေါ်ဆန်းစုကြည်အကောင့်ထဲပေါ်မဲ့စီမံကိန်းကြီးကတော့ပြန်လာမဲ့ဒုက္ခသည်တွေကိုယာယီကျွေးမွေးထားတာလောက်တည်းမကပဲပြန်လည်နေရာချထားရေးဖွံ့ဖြိုးရေးတွေပါပါဝင်တဲ့စီမံကိန်းကြီးဖြစ်လေတော့အဲ့ဒီထက်မကတဲ့ငွေပမာဏလိုမယ်ဆိုတာပြောစရာတော့မလိုပါဘူးအခုလက်ရှိမြန်မာတထည်ကြီးတွေအစွမ်းကုန်လှူဒါန်းမှုတောင်ဒေါ်လာ73သန်းလောက်ပဲရှိတာမို့နောက်ထပ်ငွေကြေးပမာဏများများဆဆလိုအပ်မယ်ဆိုတာခန့်မှန်းနိုင်ပါတယ်အဲ့ဒီငွေတွေဘယ်ကရမှာပါလဲဒေါ်ဆန်းစုကြည်အနေနဲ့နိုင်ငံတကာမိသားစုကနေအကူအညီအမြောက်များမရဘူးရခဲ့ရင်တော့လက်ခံလို့မဖြစ်နိုင်ဘူးဆိုရင်တော့အခက်ခဲတွေအများကြီးကြုံရနိုင်ပါတယ်နောက်အရေးကြီးတဲ့စိန်ခေါ်မှုတစ်ခုကရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေရဲ့ပြဿနာနဲ့ပတ်သက်ပြီးတပ်မတော်ခေါင်းဆောင်တွေရဲ့သဘောထားခံယူချက်ပါလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးနဲ့အုပ်ချုပ်ရေးကိုအဓိကတာဝန်ယူထားတာတပ်မတော်နဲ့ပြည်သေးရေးဝန်ကြီးဌာနပါဒ တမရောခေါင်းဆောင်အဆက်ဆက်ရဲ့အဲ့ဒီမူဆယ်နေပေါ်ထားတဲ့သဘောထားကိုလိုနီနယ်ချဲ့တွေကခေါ်သွင်းလာတဲ့လူတွေဖြစ်တဲ့နိုင်ငံသားတွေမဟုတ်ဘူးဆိုတာပါပဲ
အဲ့ဒီခံယူချက်ကနေဆက်ပြီးပေါက်ပွားလာတာကတော့အဲ့ဒီလူတွေဟာနိုင်ငံသားမဟုတ်တဲ့အတွက်သူတို့ကိုဖွံ့ဖြိုးတိုးတက်အောင်လှုပ်ပေးဖို့တာဝန်မရှိဘူးသူတို့နေထိုင်ရာနေရာကိုလည်းဖွံ့ဖြိုးတိုးတက်အောင်လှုပ်ပေးဖို့မလိုဘူးဆိုတဲ့သဘောထားမျိုးပါအဲ့ဒီသဘောမျိုးနဲ့အကောင့်ထဲပေါ်ခဲ့လို့လေမွတ်စလင်65ရာခိုင်နှုန်းနေထိုင်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော့ခရိုင်ဟာအဖက်ဖက်ကနှိမ့်ကျဆင်းရဲနေတာပါအဲ့ဒီတန်ကိုအဲ့ဒီဒေသမှာနေထိုင်တဲ့900ရာခိုင်နှုန်းသောရခိုင်နဲ့တိုင်းရင်းသားတွေလည်းခံစားရပါတယ်။အခုဒေါအောင်ဆန်းစုကြည်ကရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးတွေလုပ်ပေးမယ်ဆိုရင်တက်မတော်နဲ့ပြည်ထရေးဘက်ကလည်းအရင်သဘောထားတွေကိုပြောင်းလဲပြီးစိတ်ပါလက်ပါဝိုင်းဝန်းအကူအညီပေးဖို့လိုပါတယ်။ဒီလိုမှမဟုတ်ရင်တော့တက်မတော်နဲ့ပြည်ထရေးရဲ့အဲ့ဒီဒေသကမွတ်စလင်တွေအပေါ်သဘောထားဟာဒေါအောင်ဆန်းစုကြည်အကောင့်ထဲပေါ်မဲ့စီမံကိန်းကြီးအတွက်စိန်ခေါ်မှုဖြစ်လာနိုင်ပါတယ်။ဒေါံဆန်းစုကြည်တေချာပေါက်ကြုံရအောင်မဲ့နောက်ထပ်စိန်ခေါ်မှုကြီးတစ်ခုကတော့ရခိုင်နိုင်ငံရေးခေါင်းဆောင်တွေရဲ့သဘောထားနဲ့သူတို့ကဥဆောင်နေတဲ့ရခိုင်တိုင်းရင်းသားတွေရဲ့လုပ်ရက်ပါသူတို့ကလည်းအဲ့ဒီဒေသကမွတ်စလင်တွေကိုခိုးဝင်တွေအကြမ်းဖက်သမားတွေသူတို့နဲ့အတူတူမနေနိုင်ဘူးမွတ်စလင်တွေကိုလည်းအကူအညီမပေးရဘူးဆိုပြီးဆန္ဒပြပွဲတွေတစ်ချိန်ချိန်ကျင်းပအကူအညီပေးသူတွေကိုအမျိုးမျိုးဟန်တားမှုတွေလုပ်နေတာပါဒီအတွက်ဒေါအောင်ဆန်းစုကြည်ဟာရခိုင်ပြည်နယ်မှာအကောင့်ထဲပေါ်မဲ့စီမံကိန်းအတွက်ရခိုင်နိုင်ငံရေးခေါင်းဆောင်တွေနားလည်အောင်ရှင်းပြဖို့လိုပါလိမ့်မယ်ရခိုင်နိုင်ငံရေးခေါင်းဆောင်တွေနားလည်လက်ခံပါမှရခိုင်တိုင်းရင်းသားတွေကိုမှန်မှန်ကန်ကန်ဥဆောင်နိုင်မှာဖြစ်ပါတယ်ဒီလိုမလုပ်နိုင်ရင်ရခိုင်နိုင်ငံရေးခေါင်းဆောင်တွေရဲ့သဘောထားဟာလေဒေါအောင်ဆန်းစုကြည်အကောင့်ထဲပေါ်မဲ့စီမံကိန်းကြီးအတွက်စိန်ခေါ်မှုတစ်ရက်ဖြစ်လာနိုင်ပါတယ်
အလုံးကိုခြုံငုံသုံးသပ်ရရင်ဒေါံဆန်းစုကြည်အကောင့်ထဲပေါ်မဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ဆိုတာစိန်ခေါ်မှုပေါင်းများစွာနဲ့ရင်ဆိုင်ရဖို့ရှိနေပါတယ်။ဒီကြားထဲအဲ့ဒီမွတ်စလင်တွေထဲကအကြမ်းဖက်သမားတွေအကြမ်းဖက်လုပ်ရတွေထပ်ပြီးပေါ်ပေါက်လာအောင်မယ်ဆိုရင်တော့ရခိုင်ပြည်နယ်ကပြည်ပခန့်ပြဿနာပိုပြီးနှက်ဆိုင်သွားဖို့ရှိနေပြီးနိုင်ငံတကာရဲ့ဆွတ်ဖက်မှုကိုလည်းဒီထက်ပိုရင်ဆိုင်ရဖို့ရှိပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
စစ်တူအောင်မြင်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနက်ပိုင်းတွေမှာပုံမှန်နားဆင်နိုင်သလို VOA ရဲ့ website စာမျက်နှာမှာလည်းအသံပိုင်းနဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ပါတယ် website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်အခုနောက်ဆုံးကြံနေသေးတဲ့ရှားဖောင်နဲ့ကိုငင်းချန်တို့အစီအစဉ်တင်ဆက်ပေးနေကြတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်
မက္ဆီကိုနိုင်ငံမက္ဆီကိုစီးတီးမြို့တော်မှာကျင်းပတဲ့လာကက်ထရီနာလာပါတော့အယိုးချောက်လို့အမည်ရတဲ့ပွဲတော်မှာလူထောင်နဲ့ချီဆင်နွှဲခဲ့ကြပါဗျ။ The Day of the Dead တည်တော်သူများကိုအောက်မေ့တဲ့ပွဲတော်မတိုင်ခင်အခုလိုပွဲတော်ကိုဆင်နွှဲတာလည်းဖြစ်ပါတယ်။မျက်နှာကိုချေတတ်ထားတဲ့အမျိုးသမီးတွေကလေးတွေကလည်းအယိုးချောက်ပုံစံမျိုးဝတ်ဆင်ပြီးဆင်နွှဲခဲ့ကြပါဗျ။Reformer Avenue လမ်းတစ်လျှောက်အယောင်ဆုံးဝတ်ဆင်ထားတဲ့လူတွေကပါဝင်လမ်းလျှောက်ခဲ့ကြတာပါ။The Day of the Dead သေသောသူများကိုအောက်မေ့တဲ့ပွဲတော်ကိုမက္ဆီကိုနိုင်ငံအလဲပိုင်းနဲ့တောင်ပိုင်းဒေသတွေမှာအဓိကဆင်နွှဲကြတာပါမက္ဆီကိုအနုပညာရှင် Jose Gutierrez Posada ဟာ Victoria Kit အဝတ်အစားနဲ့အုတ်ထုပ်အကြီးကြီးစောင်းထားတဲ့ The Katrina အယိုးချောက်ပုံစံအမျိုးသမီးပုံကိုဖန်တီးခဲ့တာပါအစားအငတ်ခံထားတဲ့အတွက်ပိန်ချောက်နေပြီးအထက်တန်းစားပုံစံဟန်ဆောင်တက်တဲ့အမျိုးသမီးတွေကိုဝေဖန်တဲ့အနေနဲ့အဲ့ဒီပုံကိုဖန်တီးခဲ့တာပါရှင်
အမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်ကီးဝက်စ်မြို့မှာလူထောင်နဲ့ချီပါဝင်တဲ့ဇွန်ဘီဖုတ်ကောင်စပိန်စီစီတန်းလှည့်လည်ပွဲကိုကျင်းပခဲ့ပါတယ်။ဖလော်ရီဒါပြည်နယ်ကိုဟာရီကိန်းအိုင်မာတိုက်ခဲ့ပြီးတဲ့နောက်စက်တင်ဘာလနောက်ပိုင်းပထမဆုံးကျင်းပတဲ့ပွဲတော်လည်းဖြစ်ပါတယ်။မျက်နှာတွေကိုအဖြူရောင်လိမ့်ချေထားတာ၊သွေးပေနေတဲ့အင်ဂျီတွေဝတ်ဆင်ထားတာ၊ကြောက်စရာမျက်နှာဖုံးတွေနဲ့သပင်တုတွေကိုဝတ်ဆင်ပြီးခလေးလူကြီးနဲ့ခွေးပါမကျန်အတလန်တိတ်သမုတ်တရားကမ်းခြေတစ်ချောက်စပိန်စီးခဲ့ကြပါတယ်။ဟာရီကိန်းအိုင်မာထွက်သွားပြည်တော်စုအရေးပေါ်ကူညီကယ်ဆယ်ရေးစီမံမှုအေဂျင်စီ FEMA စတဲ့ဆိုင်းပုတ်တွေကိုအယိုးကြောက်အယုတ်တွေနဲ့တွဲပြီးကင်ထားတဲ့သူတွေကိုလည်းမြင်ကြရမှာပါလူပေါင်း 6,000 လောက်ပါဝင်ခဲ့ကြတယ်လို့ Florida Key သတင်းဌာနကပြောပါတယ်အခုလိုအဝတ်အစားဆန်းဆန်းပြားပြားတွေဝတ်တဲ့ပွဲတွေနဲ့ပြိုင်ပွဲတွေကိုအော်တိုဘာလ29ရက်နေ့အထိကျင်းပခဲ့ပါတယ်ခင်ဗျာ
ဒီနေ့ကဘာစင်ချင်းချိုးတဲ့နေရာမှာဘီရင်တစုဖြစ်တဲ့အရှရီတာဖာမဲဟာဟောလိုဝင်းတစည်းပွဲတော်အထိမ်းမှကဘာစင်ချင်းချိုးဖို့ကြိုးပမ်းတဲ့အနေနဲ့ရွှေဖြုံသီး30လုံးကိုတူးနဲ့အမြန်ထုပြခဲ့ပါတယ်။အရင်စင်ချင်းထက်နှစ်ဆပိုများတဲ့နှုန်းနဲ့10မိနစ်အတွင်းရွှေဖြုံသီး30လုံးကိုတူးနဲ့အမြန်ထုပြခဲ့တာပါ။ကြံခဲ့တဲ့ရွှေဖြုံသီးအပိုင်းစားတွေကိုဖယုံသီးပိုင်အဖြစ်ပြောင်းလဲမှာဖြစ်ပါတယ်။သူရနောက်ထစံချိန်ချိုးတဲ့စူးစမ်းမှုတစ်ခုကတော့10မိနစ်အတွင်းမှာပဲ9ပေလောက်ကနေပြစ်ပေးတဲ့ကာရမယ်အချိုရည်အုပ်ထားတဲ့ပေါက်ပေါက်စုပ်48လုံးကိုလည်းပါဇက်နဲ့ဖမ်းပြီးအမြန်စားပြခဲ့ပါတယ်။ပုံမှန်လှစ်တဲ့အချိန်မှာတော့10မိနစ်အတွင်းအလုံး40လောက်စားပြနိုင်ပြီးအခုတစ်ခေါက်မှာတော့48လုံးစားပြနိုင်တဲ့အတွက်ဝန်းတာတယ်လို့ဖာမင်းကပြောပါတယ်။သူဟာလောလောဆယ်မှာတော့ကင်းနစ်စံချိန်နေရာကျော်ကိုချိုးထားတဲ့သူဖြစ်တဲ့အတွက်စံချိန်အများဆုံးချိုးနိုင်တဲ့စုကိုလည်းသူရထားသူဖြစ်ပါတယ်။အခုသူလှုပ်ထားတဲ့နောက်ဆုံးစံချိန်ချိုးကြိုးပမ်းမှုနှစ်ခုကိုတရားဝင်အတိအမှတ်ပြုရအောင်မှာဖြစ်ပါတယ်ရှင
်။ကဘာတလွားထူကြဆန်ပြသတင်းများအစီအစဉ်ကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနားစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးနှာစင်နိုင်ပါတယ်။ VOA Internet ဆာမြကနာကနေပြီးတော့နှာစင်ခြင်းရတော့ website လိပ်စာက bami.voanews.com ဖြစ်ပါတယ်။ပြည်ရေးမြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DPP ရုပ်သံဆလောင်ကနေပြီးတော့လည်းနေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်ဆင်ကဏ္ဍတွေကို DPP ရုပ်သံလိုက်မှာနေ့စဉ်ကြည့်ရှုနိုင်တာဖြစ်ပါတယ်ရှင်။ကျမတို့ VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တနင်္လာနေ့မနက်ဖက်တနားစာအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါတယ်။အခုတနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုချောချောသိန်းကပြောပြပေးပါဦးမယ်ရှင
်။ထောင်မောင်းများစွာသောကက်တလန်ဒေသခံတွေပါဝင်တဲ့စပိန်နိုင်ငံညညရေးတောင်းဆိုဆန္ဒပြပွဲတစ်ခုတနင်္လာနေ့ကလုခဲ့ပြီးတဲ့နောက်စပိန်နိုင်ငံကက်တလူနီးယားဒေသမှာအခြေအနေငြိမ်သက်နေပါတယ်။စူဝေးဘွဲကအေးချမ်းချမ်းရှိခဲ့ပြီးရဲတပ်ဖွဲ့ရရင်တွေကကောင်းငင်ကနေလှည့်လည်စောင့်ကြည့်ခဲ့ပါတယ်။စပိန်နိုင်ငံတော်အလံတွေဖုံးလွှမ်းထားတဲ့ကြားမှာစပိန်နိုင်ငံအတွင်းရှိပါစေလို့အတိပဲရတဲ့ Viva España ဆိုတဲ့ကြွေးကြော်သံတွေကိုဆန္ဒပြသူတွေကအော်ဟစ်ကြွေးကြော်ကြပြီးကက်တလန်သမ္မတ Carles Puigdemont ကိုထောင်ချဖို့တောင်းဆိုကြပါတယ်။ Mr. Puigdemont ကတောက်ကြနေမှာကက်တလန်ဒေသလွတ်လပ်ရေးကြေညာခဲ့ပြီးနောက်သိမကြခင်မှာပဲအဲ့ဒီဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုစပိန်အစိုးရကယူသိမ်းခဲ့ပါတယ်။ American နိုင်ငံကြီးဌာနကအကြီးအကဲတာဝန်ရှိသူတွေပါဝင်တဲ့ကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ဟာအော်တိုဘာလ29ရက်နေ့ကနေနိုဝင်ဘာလ4ရက်နေ့ထိ6ရက်ကြာခီးစဉ်တစ်ခုနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်သွားကြပါပြီ။ဒီအဖွဲ့ကိုလူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကဦးဆောင်ပါတယ်။ရခိုင်ပြည်နယ်ကြက်တဲကနေပေါ်ပေါက်လာတဲ့လူသားဆိုင်ရာနဲ့လူခွင့်ရေးဆိုင်ရာဆွေးရမွေးအကျဉ်းတွေကိုဖြေရှင်းရေးအပါအဝင်တခြားနည်းလမ်းတွေရှာဖို့သွားတာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လူဝင်ကြီးရေးကိစ္စကိုဖြေရှင်းဖို့အတွက်တရုတ်နဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေအထူးတကားတွဲဆုံဆွေးနွေးကြဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်တမ်မန်ကြီးမားမင်ခွင်းကအောက်တိုဘာလ29ရက်နေ့မှာပြောလိုက်ပါတယ်။မြန်မာတပ်မတော်နှင့်နိုင်ငံဝန်ထမ်းကောင်းများထောက်ခံပွဲဆိုတဲ့ခြေတက်စုဝေးပွဲတစ်ခုကိုအောက်တိုဘာလ29ရက်တနင်္လာနေ့ကရန်ကုန်မြို့မှာလုပ်ပါတယ်။ဒီပွဲကိုတပ်မတော်ချင်းမြတ်နိုးသူများအဖွဲ့ရန်ကုန်ကကြီးမှုကျင်းပတာလို့ပြည်တွင်းသတင်းတွေမှာဖော်ပြကြပါတယ်။ရခိုင်ပြည်နယ်မှာဂျပန်တိုက်ခိုက်မှုတွေဖြစ်ပြီးနောက်ပိုင်းတပ်မတော်စစ်စင်ရေးလူတာကနေဒုက္ခသည်တွေထွက်ပြေးရတဲ့အခြေအနေဖြစ်နေပြီးတဲ့အချိန်မှာပဲဒီထောက်ခံပွဲကိုလုပ်ကြတာပါခင်ဗျာ
။အောက်တိုဘာလ30ရက်တနင်္လာနေ့နဲ့ VOA American တန်ရက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာပါ။ဒီမနက်စီစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါရရှင်။တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့စီစဉ်တွေကို line to meter 16 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်။သောတာရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါရရှင်။
This program has come to you from the Voice of America, Washington.